Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ20ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00လိုင်းကီလိုမီတာ1925-32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပေးပါပါခင်ဗျာ
။ချစ်ပတိတ်ကြီးထိုက်ပါရှင်။စီးပွားနိုင်ငံမျိုးတော်အနေအစိုးရလိုလားတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်45ဦးနီးပါးတေဆုံးခဲ့ပါတယ်။အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာပိတ်မိနေတဲ့ဒုက္ခသည်6000ကျော်ကိုမြန်မာဘက်ကပြန်လည်လက်ခံဖို့သဘောတူညီတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့ကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြန်လာကြမဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဘယ်လိုပြင်ဆင်ဆောင်ရွက်နေပါသလဲ
။အခုရှင်းတာအောင်ပြလိုက်တဲ့စီရင်ဟိုအခုတော့ဆိုအင်မီဂရေးရှင်းကနေပြီးတော့စစ်ဆေးဆောင်ရွက်တဲ့ပုံစံပေါ့။ဒါကတော့ verification ဆောင်ရွက်တဲ့ process ကတွားနေပြီ။အဲ့တော့ဒီဘက်အတွင်းလောက်ဆိုလို့ရှိရင်ပြီးနိုင်
ဒီကြောင့်တရင်နေပြီးမှတင်ပြသွားဖို့ရှိပါတယ်။တခါမြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ပြည်သူတွေဘယ်လိုအခက်ကြုံနေရသလဲဆိုတာကိုနားဆင်ရမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာဘယ်လိုမြန်မာကျောင်းသားတွေအတွက်ပညာအခွင့်အလမ်းရှိတယ်လဲဆိုတော့ပညာရေးပြပွဲအကြောင်းကိုလည်းတင်ဆက်အောင်ပါ။အဲ့ဒီနောက်မှာတော့တလောကဖြစ်ပွားခဲ့တဲ့ Florida ပြစ်ခတ်မှုနောက်ပိုင်းမှာဒီတနတ်နဲ့ပြစ်တဲ့အစုလိုက်ပြုံလိုက်တည်ဆုံမှုတွေနောက်ထပ်မဖြစ်ရအောင်ဘယ်လိုဖော်ထုတ်ကြမလဲဆိုတော့အာနာဘိုင်းတွေရဲ့ဆောင်ရွက်ချက်တွေကိုလည်းကြားဖို့ရှိပါလေ။အဲ့ဒီအစီအစဉ်တွေမတိုင်ခင်မှာတော့အခုရင်ဆုံးနောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ပြောပြပေးပါဦးခင်ဗျာ။
စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးကသဘုံတို့ထိ ंछ ုပ်ရာအရှေ့ပိုင်းဂူတန်းမှာဒီကနေ့အင်ကာနေ့အစိုးရလူလာတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူပေါင်း45ဦးသေဆုံးရတဲ့အကြောင်းစီးရီးယားစီရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။မနေ့တနင်္လာနေ့တုန်းကလည်းလေဆောင်ကနေတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်လူပေါင်း100နီးပါးသေဆုံးခဲ့ရတယ်လို့ပြည်တွင်းအခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပြီးဒါဟာဆိုရင်2015ခုနှစ်ကတည်းကအစလို့မတိမငိမ့်ဖြစ်နေတဲ့ဒေသမှာအသေးအပြောက်အများဆုံးတိုက်ခိုက်ခံရမှုဖြစ်ပါတယ်။တဘုံနေဘက်ကဒီကနေ့အင်ကာနီမှာလက်နက်ကြီးတွေနဲ့မြို့တော်ဒမတ်စကတ်ကိုလက်တုံပြန်တိုက်ခိုက်တာမှာတော့တအူးသေဆုံးတယ်လို့ပြောဆိုထားပါတယ်။မြို့တော်အနီးတဘုံနေအခိုင်မာထိ ंछ ုပ်ထားရာနောက်ဆုံးလက်ကျန်ဂူတာအရှေ့ပိုင်းဒေသမှာအကြမ်းဖက်မှုတွေဖြစ်လာတဲ့အပေါ်နိုင်ငံတကာကလည်းစိုးရိမ်နေကြပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွက်ရုရှားရဲ့ဆက်ဖက်မှုပေါ်သမ္မတဟောင်းဘရက်အိုဘားမားအနေနဲ့လက်လွတ်စပယ်ကင်တွယ်ခဲ့တယ်လို့ထပ်မံဆက်ဆွဲလိုက်ပါတယ်။သမ္မတထရမ့်ကအိုဘားမားအနေနဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲအပြီးကာလအထိသမ္မတတာဝန်ယူခဲ့တာဖြစ်လို့ဒီရုရှားဝင်ဆက်ခဲ့မှုအပေါ်ဘာကြောင့်တစုံတရာအရေးမယူခဲ့ရတာလဲလို့ Twitter မှာမနေ့ကရေးသားဝေဖန်လိုက်ပါတယ်။သမ္မတထရမ့်ရဲ့ဆွေရီလုပ်ငန်းတွေနဲ့ဒီရုရှားဆက်ဖက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဆက်စုံစမ်းနေတာတွေပေါ်သမ္မတထရမ့်ကနိုင်နေချီ Twitter Internet ပေါ်တက်ပြီးမကြင်မနဲ့တက်ခတ်ခဲ့တဲ့အထက်မှာအခုလိုရင်သမရကိုတက်ခတ်မှုကနောက်ဆုံးထွက်လာခဲ့တာပါတကယ်တော့သမရ Trump အနေနဲ့ဒီရုရှားရဲ့ရွေးကောက်ပွဲဝင်ဆက်ခွင့်မှုပေါ်အထင်နဲ့ပတ်သက်ပြီးအမြဲလျှော့ပေါ့ပြောလာခဲ့ရမှာအခုလိုအရင်တာဝန်ရှိသူတွေကိုလွှဲချပြီးတံပြန်တက်ခတ်မှုလုပ်လာတာကလုံရုပ်လုံစင်လို့ဖြစ်လာနေပါတယ်တကယ်တော့အရင်သမရ Barack Obama လက်ထက်2016ခုနှစ်ဒီဇင်ဘာလမှာဒီရုရှားရဲ့ရွေးကောက်ပွဲဝင်ဆက်မှုနဲ့ပတ်သက်ပြီးရုရှားလူမျိုးနဲ့လုပ်ငန်းနှစ်ခုပေါင်း6ခုကိုပိတ်ဆို့တိုက်ခတ်မှုတွေချမှတ်ခဲ့ပါတယ်။ဒါ့အပြင်သမရ Obama လက်ထက်မှာပဲရုရှားတန်ရာရှိ35ဦးကိုတန်တမန်ချိတ်ဝှက်ဖောက်ပြက်မှုနဲ့နိုင်ငံတဲကနေမောင်းထုတ်ခဲ့ပြီးရုရှားဘက်ကထောက်လှမ်းလုပ်ငန်းတွေလုပ်ဖို့တုံ့ဆွဲခဲ့တယ်လို့ဆက်ဆွဲခဲ့တဲ့ခြံဝန်းနှစ်ခုကိုလည်းပိတ်ပစ်ခဲ့ပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြီးခဲ့တဲ့သတင်းပတ်ကလူ18ဦးတနက်နေ့ပြစ်ခတ်ခံရပြီးနောက်မှာတော့တနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုပြည်ထောင်စုအစိုးရကတင်းကြပ်စစ်ဆေးရေးကြိုးပမ်းမှုအပေါ်သမ္မတဒေါ်နယ်ထရန့်ကထောက်ခံကြောင်းသမ္မတအင်ဂျီရောကမနေ့တနင်္လာနေ့မှာပြောဆိုထားပါတယ်။လူစုလူဝေးတွင်ပြစ်ခတ်မှုတွေကိုတားဆီးနိုင်ရေးဥပဒေပြုဆောင်ရွက်ဖို့နိုင်ငံတော်ဝန်တောင်းဆိုမှုတွေထွက်ပေါ်လာချိန်မှာသမ္မတထရန့်ကအခုလိုထောက်ခံလိုက်တာပါ။Washington Post သတင်းစာကြီးနဲ့ ABC News တို့ရဲ့လူမှုသဘောထားစစ်တမ်းမှာတော့ဒီမိုကရက်တွေပါလို့ပြောဆိုကြသူတွေရဲ့86ရာခိုင်နှုန်းကတင်းကျပ်တဲ့တနက်ကန်ဆောင်ခွင့်ဥပဒေတွေနဲ့ဆိုရင် Florida ကတနက်ပြစ်ခတ်မှုကိုကြိုတင်ကာကွယ်နိုင်ခဲ့မှာဖြစ်တယ်လို့ဖြေဆိုကြပါတယ် Republican တွေဆိုသူတွေရဲ့68ရာခိုင်နှုန်းကတော့ ပင်ချက်တဲ့ဥပဒေတွေနဲ့အစွန်းလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုကာကွယ်နိုင်မှာမဟုတ်ဘူးလို့ဖြေဆိုကြပါတယ်။ဖြေဆိုသူတွေရဲ့၄ပုံ၃ပုံကစိတ်ကြမ်းမာရေးစစ်ဆေးကုသပင့်မှုတွေနဲ့တိုက်ခတ်မှုတွေကိုတားဆီးနိုင်မယ်လို့ဖြေဆိုကြပါတယ်။အမေရိကန်ပြည်သူ့အတွင်းကလူစုလူဝေးတွင်ပြစ်ခတ်မှုတွေကိုကြိုတင်ကာကွယ်ရေးအတွက်လွှတ်တော်ဘက်ကအပြည့်အဝအလုံးမလုပ်ဘူးလို့ဖြ Nibarishin.
Tongguri and again, Pyeongchang, Soya, the Olympic Purama, Pawan Sunrani, the Russia Azarma to Tamil Sea, Maltonium, Tonsurge, did you do she lay at the Russia Olympic Omniga, did you Topian Labare? To the Achimia Gulus, Sabi Namaro, deep ships of Simagom Piajan, Russia goes left Puegale, Piovale, Pyeongchang, Soya, the Olympic Purama, DC, Tongere, Krasnel, Neskiha, Susan in to Yegetian, Tobi Tamberma, Chilzi Susa Kudara, Chabale, Loyoga, she did read a Tolotarity, Meltonium Sega, Axadamari, the Lumpu Gonsi, the Lulet Sugar, Yung Chidabi, Natal Chakunema, Axatan Wedre, Matombo, Damia Taraba, Russia Tennis Jomo, Maria Sharapovagale, Natal Chakune, Australia Upama, Meltonium Se Tongajan, Tishiket, Sangala, Damia Kangayavale.
ပြည်ရေးအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပြည်ပခရိကထွက်ပြေးပြီးအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်မှာပိတ်မိနေကြတဲ့ဒုက္ခသည်6000ကျော်ကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့သဘောတူညီခဲ့ကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံတာဝန် ောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာခရိုင်အာဏာပိုင်တဦးဖြစ်သူအလီဟူစိန်ကိုကုတ်ကပ်ပြီး AP သတင်းကဖော်ပြခဲ့တာပါပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်တိုက်ခတ်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရာကနောက်ဆက်တွဲအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခဲ့ကြရပြီးထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာလည်းနှစ်နိုင်ငံနယ်စပ်ဂျာခန်ဒေသဖြစ်တဲ့တွန်ဘရူးအရမှပိတ်မိနေပါလေပိတ်မိနေတဲ့ဒုက္ခသည်တွေကတော့သူတို့လူလားချက်တွေကိုမပေးရင်နေရပြန်မှာမဟုတ်ကြောင်းပြောဆိုနေကြတာပါလုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့ပျက်စီးဆုံးရှုံးမှုတွေအတွက်နှစ်နာချီမရဘူးဆိုရင်နေရပြန်မှာမဟုတ်ကြောင်းရိုဟင်ဂျာဒုက္ခသည်တွေတဲကဥဆောင်သူတို့ကိုကိုကာပီ AFP သတင်းကဖော်ပြပါတယ်ကုလသမဂ္ဂကတော့ဒုက္ခသည်တွေနေရပြန်တဲ့အခါကိုယ်သဘောဆန္ဒနဲ့အညီသာဖြစ်ဖို့လိုအပ်ကြောင်းလည်းသတိပေးထားပါတယ်ရှင
်ကမ္ဘာအစင်းရဲဆုံးနိုင်ငံတချို့မှာမွေးပြင်းစကလေးတွေဆုံးမှုကအချမ်းသာဆုံးနိုင်ငံတချို့ထဲအစာပေါင်း90အလားလာပိုများနေတယ်လို့ကုလသမဂ္ဂကလေးများရေမှုအဖွဲ့ကအစင်းကစားထုတ်ပြန်လိုက်ပါတယ် UNICEF ကုလသမဂ္ဂကလေးများရေမှုအဖွဲ့အမှုဆောင်ဒါရိုက်တာဟန်နတာဖိုးကလွန်ခဲ့တဲ့25နှစ်အတွင်းအရွယ်ရလာတဲ့ကလေးတွေရဲ့ကြက်မကြီးတိုးတက်လာပေမဲ့ဒီတလဆိုင်ငယ်တဲ့ကလေးငယ်တွေဆုံးမှုကတော့အလားပြုတိုးတက်အောင်မစွမ်းဆောင်နိုင်ခဲ့ဘူးလို့ဆိုလိုက်ပါတယ်အမှုဆောင်ဒါရိုက်တာဖိုးကဆက်ပြီးနိုင်ငံပေါင်း195နိုင်ငံကိုစစ်တမ်းကောက်ခဲ့ရမှာအခုလိုမွေးကင်းစကလေးတွေတည်ခဲ့ရတဲ့ယောဂအများစုကကာကွယ်လို့ရတော်တယ်ဆိုတော့ဒီအစိုးရဆုံးနိုင်ငံကကလေးငယ်တွေအတွက်ဘာမှလုပ်မပေးနိုင်ပဲပြက်ကွက်ကတည်းကဖြစ်ခဲ့တယ်လို့ဆိုပါတယ်အစိုးရဆုံးနိုင်ငံမှာကလေးတစ်ထောင်မွေးခဲ့ရမှာ28ဦးတည်ခဲ့ရပြီးချမ်းသာဆုံးနိုင်ငံတွေမှာတော့တစ်ထောင်မှာ3ဦးပဲတည်ဆုံးခဲ့တယ်လို့ဒီ UNICEF စီရင်ခန်းစာမှာပြည်ညချင်းအဖြစ်ဖော်ပြထားပါတယ်ဒီအထက်မှာအဆိုဆုံးကတော့ကလေး22ယောက်မှာတယောက်နှုန်းနဲ့ပါကစ္စတန်နိုင်ငံမှာတည်ဆုံးခဲ့တာဖြစ်ပြီးကမ္ဘာအဆိုဆုံး10နိုင်ငံထဲမှာအာဖရိကနိုင်ငံ7နိုင်ငံပါခဲ့တယ်လို့စီရင်ခန်းစာမှာဖော်ပြထားပါတယ်ခင
်ဗျ2025နှစ်ကြာခံခဲ့ရပြီးတဲ့နောက်တညာခွင်းနဲ့ပြန်လွတ်လာတဲ့လာပိုင်းသာရှိသေးတဲ့ပီရူးနိုင်ငံသမ္မတဟောင်းအယ်ဘတ်တိုဖူဂျီမိုရီဟာလူ့အခွင့်အရေးချိုးဖောက်မှုတွေမှာပါဝင်တဲ့တီးခြားပြစ်မှုနောက်တစ်ခုနဲ့ရင်ဆိုင်နေရပါတယ်။1992ခုနှစ်တုန်းကလယ်သမား6ယောက်ကိုပြည်သူ့ဆဲအဖွဲ့တစ်ခုကတပ်ဖြတ်ခဲ့တဲ့ကိစ္စမှာအသက်89နှစ်အရွယ်ဖူဂျီမိုရီမှာတာဝန်ရှိနိုင်တယ်ဆိုပြီးပီရူးနိုင်ငံတော်ပြစ်မှုဆိုင်ရာခုံရုံးကတနင်္လာနေ့မှာအမိန့်ထုတ်လိုက်တာပါ။ Namajan Tinida, Puji Murigo, Bigate, December Lagama, Leshi Tamra, Pedro Pablo, Kazensky, Jamma Yat, Tanya, and Nine, Pian Lu, Bigate, Apsiparation.
Korean and my chimpanzee, some of the Olympia Axa Puera Maro, Jigavian skate, lack up, and Buema, Canada, Jigavian Kaja de Richete, Tessa Fortune, Scott Moyaruga, Tinish, you say Sakuda Yabare, Fortune Moyaruga, Molin Rook, Yoshin, the Chen, a Capiati Sukera Guru, Pochi Prete, Yendashimo Chigiavi, Jamboy, Season Alum, Pong Yama, Nia Chotama, Tonyakone, should say Sakuda Raba, Pindi Jigavian Kaji de Richete, Gabriela Papa Takisne, Kalems. Sazarun, two year Kabas and James, she didn't get a suitable Yama. Niang out of the man, a such a good job, Shabby, and then get a lecture about it.
Direct from Washington, the voice of America.
ထိုင်တဲ့ရောက်နိုင်ငံတကာသတင်းတွေကိုမသိရင်ထိုင်တဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါဗီယူရဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုဘမ်းဘီစတော့ဗီယူအေးနျူးစတော့ကွန်အင်တာနက်စာမျက်နှာမှာရောဗီယူရဲ့
မကြာခင်မှာပြန်လည်လက်ခံတာတွေစတင်နိုင်တော့မှာဖြစ်တယ်လို့လူကေပြန်ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောကြားလိုက်ပါတယ်အပြည့်စုံတို့ဗီယူအေးသတင်းတော့ကိုထက်အောင်ခန့်ကတင်ပြပါပါစကိုင်းမီနယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရပြန်ပို့နိုင်ရေလုပ်ငန်းစဉ်စတင်နိုင်မှုဘင်္ဂလားဒေ့ဘက်ကမြန်မာပြည်ရဲ့ဝန်ကြီးကိုပေးပို့လိုက်တဲ့စာရင်းကိုမြန်မာတာဝန်ရှိသူတွေကလုံခ lakhan yi gu satin sang ye twa ma phit de lu lu ke pyan win ji dr win myan e ga voe gu pyo ba de
အခုရှိတာကိုပြလိုက်တဲ့စီရင်ဟိုအခုတော့ဆယ်တာဝန်ရှိတဲ့ဝန်ကြီးဌာနဥမာဝတင်းမော်လူမှုကြည့်ကြရေးပေါ့နော်လာဝကဝန်လူမှုကြည့်ကြရေးကနေပြီးတော့တာဝန်ရှိတဲ့ဝန်ကြီးဌာနကနေ immigration ကနေပြီးတော့ဒါကို verify လုပ်နေတယ် verification ဆောင်ရွက်နေတယ်ဆိုတာဒါကိုစီးစစ်ဆောင်ရွက်တဲ့ပုံစံပေါ့ဒါကတော့သဘောတူရက်တိုင်းအမှန်ကန်တိုင်းစီးစစ်ဆောင်ရွက်တဲ့ဆောင်ရွက်တဲ့ process ကတွားနေပြီလုပ်နေပြီခင်ဗျာနှစ်ရက်ရှိပါပြီခင်ဗျာအဲ့တော့တပတ်အတွင်းလောက်ဆိုလို့ရှိရင်ပြီးနိုင်ကောင်းတယ်လို့ယူဆရတယ်ပြီးသွားရင်ဒီစီရင်ကို Bangladesh ကိုပြန်ပို့မယ်ပြန်ပို့လို့ရှိရင်သူကနေပြီးတော့ဒီလူတွေကိုစုပြီးတော့ဒီတနေ့ဟိုမှာလမ်းကြောင်းနှစ်ခုလောက်ဝင်မယ်ဆိုတနေ့ကို300ဟုတ်မယ်ပေါ့နော်အဲ့ဒီပုံစံနဲ့စသွားမှာပေါ့
ဒီကနေ့ပြည်သူ့လူတော်မှာဗတိတော်မဲဆန္ဒနယ်ကလွတ်တော်အမတ်ဦးအောင်တောင်းရွှေကဒီကနေ့မြောက်ပိုင်းမှာအချုပ်ချာအာဏာနယ်မြေတည်ရခံရည်နဲ့ဌာနေတိုင်းသားတို့ရဲ့အသက်အိုးအိမ်ထာဝရလုံခြုံမှုရှိတဲ့လူမှုဘဝထူထောင်နိုင်ဖို့ရေတို့ရေရှိစီမံကိန်းချမှတ်ပြီးအကောင့်ထဲပေါ်ဆောင်ရွက်ဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုတင်သွင်းခဲ့ပါတယ်အဆိုနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်18ဦးကပါဝင်ဆွေးနွေးခဲ့ပါတယ်တင်နေတဲ့အဆိုနဲ့ပတ်သက်လို့ပြည်တော်စုဝင်ကြီးဒေါက်တာဝင်းမြတ်အေးကပြည်သူ့လွတ်တော်မှာလာရောက်ဖြေကြားခဲ့ပါတယ်
။ဒီကကျွန်တော်တို့ဆောင်ရွက်နေတာကတော့အခုကျွန်တော်တို့အားလုံးထင်တာမြင်တာတဲ့ကိစ္စတွေကျွန်တော်တို့ဆောင်ရွက်နေတယ်လေ။အဲ့ဒါကတော့ဗာလဲဆိုတော့ကျွန်တော်တို့ဒီ GHRD ဆိုတော့ပြည်တော်စုစီမံကိန်းကြီးထဲမှာရွေချက်3ရက်ကိုပါတဲ့အတွက်ကြောင့်အဲ့ဒီရွေချက်3ရက်ကထင်တာမြင်တာဆောင်ရွက်နေတဲ့ကိစ္စတွေပဲလေ။ GHRD ရဲ့ဆောင်ရွက်ချက်ပေါ်ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ရှိရင်နောက်ပြီးတော့ကိုဖီအန်နန်ကော်မရှင်ရဲ့recommendation စီပေါ့ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်နေတယ်ပေါ့ဒါကလည်းထင်တာမြင်တာတဲ့အချက်တွေပဲကျွန်တော်ရဲ့ UHRD ရဲ့အကောင့်ထဲပေါ်နေတဲ့စီးပွားရေးစီမံကိန်းတွေကတနေပြည်နယ်လုံးအတွက်ကိုဆောင်ရွက်တဲ့အတွက်ကြောင့်ရခိုင်ကရခိုင်ပြည်နယ်တစ်ခုလုံးမှာရခိုင်ရ80ရာခိုင်နှုန်းလောက်ရှိတဲ့အတွက်ကြောင့်အားလုံးဖွံ့ဖြိုးတိုးတက်မှုကိုဥတည်သွားတယ်ဆိုတော့ရခိုင်တိုင်းသားတွေကလည်းခံယူမယ်ပေါ့နော်အဲဆိုလို့ရှိရင်တော့အကုန်လုံးကောင်းမွန်သွားမယ်ပေါ့နှစ်ဖက်အဆင်ပြေမယ်နောက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေလည်းရရှိသွားမယ်ပေါ့
ပြန်လည်ပုံမျိုးကြီးလုပ်ငန်းတွေကိုအစိုးရအနေနဲ့နိုင်ငံသားစံနှုန်းတွေနဲ့ဥပဒေတိုင်ဆောင်ရွက်နေပြီးတော့နှစ်ဖက်အဖွဲ့အစည်းတွေတဟဇာတာဖြစ်အောင်ကောင်းတာတွေလုပ်နေတာဖြစ်တဲ့အတွက်နိုင်ငံသားရဲ့ဖိအားပေးမှုတွေရော့တင်ပြီလို့ဝန်ကြီးကပြောပါတယ
်ကျွန်တော်တို့လုံးလုံးလိုက်တာတွေကိုတကယ်ကိုသတ်မှတ်ထားတဲ့ဥပဒေတွေရကျွန်တော်တို့ဆောင်ရွက်မယ်ဥမာသဘောတူညီချက်တွေဆောင်ရွက်တယ်ဘင်္ဂလားဒေ့ရှ်နဲ့ပြန်ပြီးတော့ကျွန်တော်တို့တော့ဥသဘောတူစာရွက်ချုပ်ထားတာတွေလည်းရှိတယ်မတည်ငြိမ်မှုတွေမဖြစ်ဖို့ပြည်ပခန့်တွေမဖြစ်ဖို့ကိုဥတည်ရဲ့ဆောင်ရွက်ချက်ဒီအကုန်လုံးကိုကျွန်တော်တို့ဆောင်ရွက်နေတာမလို့နိုင်ငံတကာအနေနဲ့ဖိအားဆိုတာကလည်းကျွန်တော်တို့အပေါ်မှာမရှိသင့်ဘူးပေါ့နော်ရော့တင်တယ်တဖက်လူမှုဖွဲ့စည်းရလဲကြည်ကြည်နက်နက်နဲ့အစဉ်ပြေပြေနဲ့တခါတလေရှိရှိပူးပေါင်းဆောင်ရွက်နိုင်မယ့်လမ်းစဉ်ကိုကျွန်တော်တို့တွောနေတာဖြစ်တဲ့အတွက်ကြောင့်ဒီပဖိအားတွေလည်းမရော့တဲ့ရော့တင်ပြီးနောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီငွေအရေးကြီးကိုဆောင်ရွက်တဲ့နေရာမှာဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်အနေနဲ့ဆန္ဒရှိတယ်
ဒီကိစ္စနဲ့မြောက်ပိုင်းမှာ2018ခုနှစ်အောက်တိုဘာ25ရက်နေ့ကမြန်မာအစိုးရရဲ့ရဲကြီးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကလူသိမ်းကြီးထွက်ပြေးခဲ့ပါတယ်။ ဤဒုက္ခတွေကိုမြမအစိုးရအနေနဲ့ပြန်လည်လက်ခံရေးစကန်နှစ်ခုပွင့်လာပြီးတရက်ကိုလူ300စီစစ်ပြီးပြန်လည်လက်ခံမှုစီစဉ်ထားတာပါ။မြမစိုးရအနေနဲ့ထွက်ပြေးတဲ့ဒုက္ခတွေနှစ်နိုင်ငံသဘောတူညီချက်နဲ့ဇန်နဝါရီ23ရက်မှာပြန်လည်လက်ခံမှုစီစဉ်ထားပြီးမယ်လေမြမဘက်ကပြင်ဆင်မှုတွေမှာလိုအပ်ချက်တွေရှိနေသေးတယ်ဆိုတဲ့အကြောင်းပြချက်နဲ့ဘင်္ဂလားဒေ့ဘက်ကပြန်ပို့မဲ့အစီအစဉ်ကိုဆိုင်းငံ့ခဲ့ပါတယ်။မြမဘက်ကတော့ဒုက္ခတွေကိုပြန်လည်လက်ခံမှုအသင့်ဖြစ်နေပြီလို့ပြောပါတယ်ခင်ဗျာ။
ဒီရည်တဲ့နောက်ကိုထက်အောင်ခန့်ရဲ့တည်င်းပြပုတ်ချက်ဖြစ်ပါရခင်ဗျာအခုတော့ကချင်ဒေသခံပြည်သူတွေဘာတွေအခက်ကြုံနေရသလဲကြည့်အောင်ပါမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့မြန်မာအစိုးရတပ်တွေကြားစစ်ရေးတင်းမာမှုကြီးထွားလာနေပြီးလန်ဒရာဖြည့်ဆည်းခံရတာတွေကြောင့်အဲ့ဒီဒေသတွင်းမှာ73စီနဲ့ကုန်စည်နှုံတွေပိုပြီးကြီးမြင့်လာမှာကိုဒေသခံတွေစိုးရိမ်နေကြသလိုအစိုးရတပ်ကစစ်အင်အားတိုးချလာတဲ့အပေါ်မှာစိုးရိမ်မှုကြီးထွားနေပါတယ်။အပြည့်စုံကိုတော့ VOA သတင်းတော်ကိုမိုးစောကပြောပြမှာပါ
။ဟုတ်ကဲ့ပြီးခဲ့တဲ့လကုန်ပိုင်းကတရားနှစ်ဆင့်ဖြည့်ဆည်းခံရပြီးတဲ့နောက်ကုန်ပစ္စည်းတည်ယူပို့ဆောင်တာတွေရပ်တန့်နေခဲ့တဲ့မြစ်ကြီးနားနဲ့ပူတာအိုလမ်းမှာဒီလ19ရက်နေ့မှာနောက်ထပ်တရားဒဇင်းကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကမိုင်းခွဲဖြည့်ဆည်းခဲ့ပါတဲ့။လက်တလောဖြည့်ဆည်းခံရတဲ့အခြေအနေကိုပူတာအိုမြို့ကန်တဦးကအခုလိုပြောပါတဲ့။
အော်ကြားရတာတော့ဟိုကပုံရင်တရားလို့ပြောတာပဲဆရာအဲစံသာပုံမျိုးနဲ့ဒီဘူတာကိုကြားပေါ့ပုံရင်လို့ကြားတယ်ဆရာမနေ့ကအော်သူတို့ရဲ့ဟိုကအကြောင်းပြချက်တော့ဟိုတက်ကသူချင်းရှင်လို့ပြောတာပဲ
တမ်ဘောကကွေရီဦးစီးချုပ်ယုံကစံပရာပုံပူတာကိုသွားလန့်မိုင်းတိုင်းအမှတ်149မြင်းဆောင်6ခွန်တရားအမှတ်6မြင်းဆောင်148အရှိ235ပေရှိတံပေါင်ဘေးလီတရားကိုဖေဖော်ဝါရီလ19ရက်နေ့မနက်9နာရီလောက်မှာ KIA ကမိုင်းထောင်ဖောက်ခွဲဖြစ်စည်းခဲ့ကြောင်းနဲ့တရားအောက်ဘက်ကတံပေါင်တွေနဲ့တရားမျက်နှာပြင်ရင်သွားလမ်းတွေဖြစ်စည်းခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကမိုင်းတိုင်းအမှတ်138နေရာရှိဇနန်တံပေါင်ဘေးလီတရားနဲ့မိုင်းတိုင်းအမှတ်130နေရာရှိစီနင်ခချောင်းကူးတရားနှစ်ဆင်းကို KIA ကဖောက်ခွဲဖြစ်စည်းခဲ့တဲ့နောက်ပူတာဟုတ် KIA ဟာလမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်ခဲ့ပါတယ်။လောလောဆယ်ကြုံတွေ့နေရတဲ့အခြေအနေကိုပူတာအိုမြို့ကန်ကအခုလိုဆက်ပြောပါတယ်
။အခုချိန်မှာတက္ကစီကတလင်းကို6000ရောက်ရှိသေးရတယ်။တနေရာနဲ့တနေရာမတူဘူး။ဒီမဲ့ဆရာတယောက်ဒီမှာရောက်လာတော့တလင်းကို5000နဲ့သူကတကာလန်ဝယ်တာ3000နဲ့1000ပေးရတယ်လို့ဒီမှာပြောတယ်။နောက်ဆရာတပါပြောတာကြတော့တပလင်းကိုရွာမှာ6000လေးရတယ်လို့ပြောတယ်ကျွန်တော်တို့သွားဝယ်တော့3500 4000အဲ့လိုလေးရတယ်တပလင်းကိုလေလောလောဆယ်တော့အဲ့ဒီ73စီပိုင်းမှာပေါ့တက်စီပိုင်းမှာဆက်ခဲရှိတယ်အရင်ဒီလန်ဒါမပြတ်ခင်ကြတော့မြစ်ကြီးနာပုံကြီးနှုံးနဲ့နီးနီးလောက်ရှိတယ်ဒါပေမဲ့အခုချိန်ကတော်လေးပြတ်သွားတယ်ဒီမနေ့ကြားရတာတော့ဒီကတော့ဟိုးစံပြဘွန်ဘက်မှာဒီခါရီပြန်နေတယ်လို့ကြားရတယ်ဆံပြုတ်တောက်တဲ့လူကြီးရှိတယ်လို့တော့ကြားရတာပေါ့
။ဆွန်ပရာပုံဘက်မှာအစိုးရတက်မတော်ဘက်ကတက်အင်အားတွေထပ်မံဖြည့်တင်းတယ်လို့သိရကြောင်းလည်းပြောပါတယ်။ကချင်ငင်းကြေးရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းပူတာအိုနဲ့ဆွန်ပရာပုံဘက်မှာစင်းအေအားတွေတွန်းမြင့်နေဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြည်သူတွေလည်းထိတ်လန့်နေကြောင်းပြောပါတယ်
။ဟုတ်ပြီအဲ့ရောနေပြီးတော့မှကျောင်းတွေတက်တယ်ဒီတော့ဘက်မှာစံပါဘုံလမ်းဘက်မှာအင်းအားတော်တော်လေးဖြစ်ပြနေတယ်။အော်ဒီနဲ့လူကပြောနေကြတယ်။ဒါနဲ့ဆယ်ဒီ25ကြီးဆယ်ကြီးအဲ့တော့နေတယ်။အင်းအားပြည့်ပြည့်ပို့ဆောင်နေတယ်ဆိုတော့အဲ့ဒါပဲတားကြည့်ရတယ်။မကြာခင်တော့တိုက်ပွဲကြီးဖြစ်တော့မှာပဲဆိုပြီးပြည်သူလူထုအနေနဲ့တော့အခုလောလောဆယ်ဆယ်မှာအစိုးရကြောက်ကြမှုတွေဖြစ်နေတာပေါ့။
ဒီလတည့်ရနေ့ကဒုဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာတမရော့ဘက်ကထိုးစစ်တွေရပ်ဆိုင်းရင် KIA ဘက်ကလည်းတက်တွေရုပ်သိမ်းမှဖြစ်ကြောင်း KIA ဘက်ကဆွေးနွေးခဲ့တယ်လို့ဥလမိုင်ကွန်ကြားကပြောပါတယ်
။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတခါတော့ပညာရေးနဲ့ဆိုင်တဲ့သတင်းလွှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအဆင့်မြင့်ပညာသွားရောက်သင်ကြားလိုတဲ့မြန်မာကျောင်းသားတွေအတွက်အမေရိကန်ကတက္ကသိုလ်ကောလိပ်တွေရဲ့ပညာရေးပြပွဲကျင်းပပေးတာဟာအခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမန်ကြီးစကော့မာစီယာကပြောလိုက်ပါတယ်။အမေရိကန်ကတက္ကသိုလ်ကောလိပ်တွေကကိုယ်စားလှယ်တွေလာရောက်ပြီးရှင်းလင်းပြောကြားပေးတဲ့ပညာရေးပြပွဲကိုရန်ကုန်နိုဗိုတယ်ဟိုတယ်မှာဒီကနေ့ကျင်းပရမှာတာမန်ကြီးကအဲ့လိုပြောသွားတာပါ။အပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကသတင်းပေးပို့ပါတယ်။
US University Fair American Tekado Piawe Lu Mi Bitare D Pina Piawaguro, Yangomu American Tan Yong Yin Jimu Tana Laoka, Education USA Ga Usi Jimpa Bira Pipani, American Engama, Pina Twatin Lujare, Jaunari Ne, Truya Mibari, Yanichi Teokaja B, American Nanganga Namaji Tekadori, Quality Abawi, Divine Tanilo Solo Yaname, Titandra Quality Ga Kozilere, Tijine Migonego, Sishileshi, Pija Begera, Piawe Jimpa Niamabe, အလုပ်ရုံဆွေးနွေးပွဲတွေကျင်းပပြီးတည်တည်နဲ့အခြေအနေတွေကိုရှင်းလင်းပြောပြလာပြီးလို့ခဲ့ကြတာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမကြီးစကော့မှာရှင်းကတော့အမေရိကန်ကတက္ကသိုလ်တွေအခုလိုလာရောက်ပြီးပညာရေးပြပွဲပြုလုပ်ပေးတာဟာလူငယ်ကျောင်းသားတွေအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ယူဆကြောင်းပြောပါတယ်
I think it's a great opportunity for people who've done well here
မြန်မာနိုင်ငံမှာစတော်ပြီးတော့နိုင်ငံခြားမှာပညာသွားသင်ကျင်ကြတဲ့ကျောင်းသားတွေအတွက်ဒါဟာအင်မတန်ကောင်းမွန်တဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်ပါတယ်
အထူးသဖြင့်ကျွန်တော်တို့အမေရိကန်နိုင်ငံမှာကျောင်းကောင်းတွေအများကြီးရှိနေတဲ့အတွက်ဖြစ်ပါတယ်။ဒါပေမဲ့အခုလိုပြပွဲမျိုးကိုလာလိုက်တဲ့အတွက်တက္ကသိုလ်တွေကကိုယ်စားလှယ်တွေနဲ့တိုက်ရိုက်ထိတွေ့ဆက်ဆံခွင့်ရပြီးတော့ဘယ်ကျောင်းကအခုအတွက်တင့်တော်မယ်ဆိုတာကိုရွေးချယ်ဖို့အတွက်လွယ်ကူစေနိုင်ပါတယ်။ဒါကြောင့်ဒီပွဲဟာအင်မတန်ကောင်းမွန်တဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ်။အ ွန့်ပေးတာမျိုးတွေပြုလုပ်နေကြောင်းလဲတာမတ်ဂျီစကော့မာရှယ်ကပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံမှာကျောင်းတက်ကြသူအများစုအတွက်တက္ကသိုလ်ကောလိပ်တွေကပညာသင်ဆုတွေထောက်ပံ့ပေးတာများတာကြောင့်ဒီလိုပညာရေးပြပွဲမှာကျောင်းနေနဲ့ထိတွေ့ဆက်ဆံရတာဟာအကောင်းဆုံးအခွင့်အလမ်းဖြစ်တယ်လို့လဲတာမတ်ဂျီကပြောပါတယ
်။ Well, we're doing a lot mostly in English language.We have a scholarship program where we give scholarships to students.
ကျွန်တော်တို့အနေနဲ့ပညာရေးပိုင်းမှာအတော်များများလှုပ်ပေးနေတာတွေရှိပါတယ်။ထူးသဖြင့်တော့အင်္ဂလိပ်စာနဲ့ပတ်သက်တဲ့သင်တန်းတွေပါ။မြန်မာနိုင်ငံထဲမှာအကျောင်းသားတွေအနေနဲ့သူတို့ရဲ့လူမှုအသိုင်းအဝန်းတွေထဲမှာအင်္ဂလိပ်စာသင်တန်းတက်နိုင်အောင်လို့ကူညီပေးတဲ့အစီအစဉ်တွေရှိပါတယ်။နောက်ပြီးတော့စာသင်ကျောင်းတွေအစိုးရရုံးတွေမှာပညာရေးအရေးသွေးမြင့်တက်လာအောင်လို့လိုက်ပြီးတော့ဆောင်ရွက်ပေးနေတဲ့ပညာရှင်တွေလည်းရှိပါတယ်။နောက်ပြီးတော့ Peace Corps လို့ခေါ်တဲ့ငြိမ်းချမ်းရေးလှူအားပေးအစီအစဉ်ပါအဲ့ဒီစီစဉ်တွေအားလုံးကိုအင်္ဂလိပ်လိုပဲတင်ကြားပို့ချပေးပါတယ်
။ဒေါ်ဇာနီလွင်ဟာ Education USA ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်။သူကအမေရိကန်မှာတက္ကသိုလ်တွေကိုတွားရောက်လေ့လာခွင့်မရတဲ့မြန်မာကျောင်းသားတွေအတွက်ဒီလိုပညာရေးပြပွဲတွေကအရေးပါတဲ့အကြောင်းအခုလိုရှင်းပြပါပါတယ်
။အဲ့တော့ဘာကြောင့်လုပ်ရလဲဆိုရင်ဒီအမေရိကန်မှာတော့ကျောင်းသားတွေကကိုတက်မဲ့ကျောင်းသွားပြီးတော့စုံစမ်းကြတယ်၊လိုက်လေ့လာကြတယ်။ဒါပေမဲ့မြန်မာနိုင်ငံဒီလိုအာရှနိုင်ငံတွေကနေပြီးတော့သွားပြီးမလေ့လာနိုင်မှဆိုလို့ကိုယ်စားလှယ်တွေကလာပြီးတော့သူတို့ကျောင်းရဲ့အကြောင်းအချင်းချင်းလေးပေါ့နော်။အဲ့လိုလာရှင်းပြရတဲ့အတွက်ကြောင့်ဒီကျောင်းတွေကိုလိုက်ပြီးတော့ရွေးချယ်လို့ရတယ်။ဒီလိုကျောင်းကတော့ဘယ်လို offer ပေးလဲ၊ဒီမှာဘယ်လို program တွေတက်လို့ရလဲပေါ့နော်။အဲ့တော့ကျောင်းသားတွေကိုယ်နိုင်ကကိုယ်စားလှယ်ကျောင်းကကိုယ်စားလှယ်နဲ့တိုက်ရိုက်မင်းမြန်တွေ့ဆုံခွင့်ရရအဖြစ်ကြီးလေးပါ။
အမေရိကန်နိုင်ငံမှာကျောင်းတက်လို့ရတဲ့မြန်မာလူငယ်တွေအနေနဲ့ရန်ကုန်အမေရိကန်စင်တာနဲ့မန္တလေး Jefferson Center တို့မှာဖွင့်ထားတဲ့ Education USA Advising Center မှာအကြံဉာဏ်တွေအခမဲ့ရယူနိုင်တယ်လို့လည်းဒေါ်ဇာနီလွင်ကပြောပါတယ်။ Education USA ပညာရေးပြပွဲတွေကိုနှစ်စဉ်ကျင်းပလာတာဒါဟာ6ကြိမ်မြောက်ဖြစ်ပါတယ်။မနေ့ကလည်းမန္တလေးမြို့မှာရှိတဲ့အမေရိကန်ကောင်စီဝန်ရုံးက UCB အလားတူပညာရေးပြပွဲကိုကျင်းပခဲ့တာမှာစိတ်ဝင်စားသူကျောင်းသားလူငယ်ပေါင်း300လောက်တက်ရောက်ခဲ့ကြတယ်လို့စီစဉ်သူတွေကပြောပါတယ်။မဆုမြတ်မော်ဟာမြန်မာလူငယ်တွေအတွက်အခမဲ့ပညာရေးဆိုင်ရာဝန်ဆောင်မှုတွေပေးနေတဲ့ Education နိုင်ငံတကာပညာရေးဝန်ဆောင်မှုအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှုဖြစ်ပါတယ
်။ဆိုတော့ကျမတို့ဒီပညာရေးနဲ့ပတ်သက်ပြီးတော့ဗောနော်နိုင်ငံသားကိုကျောင်းသားတက်ချင်တဲ့အခုလို American တွေမှာကျောင်းသားတက်ချင်တယ်ဆိုလို့ရှိရင်တော့ကျမတို့ကဝန်ဆောင်မှုပေးတယ်။အခုဒီဘက်မှာဒီ Education Fair မှာဗောနော်ထိစပ်ထားတဲ့ College လို့တဲ့ဒီ College တွေ University တွေနဲ့တချို့နဲ့ကျမတို့ထိစပ်ထားတယ်။ပြီးရင်အဲ့ဒီ College ကိုကျောင်းကိုသွားချင်တယ်မှာ Form တွေဘယ်လိုဖြည့်ရမလဲ။ Nutri ဘယ်လိုပြန်ရမလဲ။ Visa တွေဘယ်လိုဟိုလျှောက်ထားရမလဲဗောနော်။အဲ့ဒါတွေကိုကျမတို့ဝန်ဆောင်မှုပေးတယ်။အကြံဉာဏ်ပေးတယ်။ဟိုပြီးရင်ကျမတို့က university တွေနဲ့တိုက်ရိုက်ချိတ်ဆက်ထားတယ် college တွေနဲ့တိုက်ရိုက်ချိတ်ဆက်ထားတဲ့အတွက်ကြောင့်မကျွန်တော်တို့ဝန်ဆောင်ခမရှိပါဘူးကလေးတွေကိုအခမဲ့ counseling service ပေးပါတယ်ရှင
်မြန်မာနိုင်ငံတဖြည်းဖြည်းပွင့်လင်းလာတာနဲ့အမျှပြင်ပကဘာနဲ့ဆက်နွယ်မဲ့လမ်းကြောင်းတွေလည်းပွင့်လာပြီးနိုင်ငံခြားမှာကျောင်းသွားတက်လို့တဲ့လူငယ်ကျောင်းသားအရေးအတွက်ဟာလည်းတဖြည်းဖြည်းများပြားလာနေတာပါ။ဒါကြောင့်လည်းအမေရိကန်တန်ယုံ Education USA ကဥဆောင်ကျင်းပတဲ့အခုလိုပညာရေးပြပွဲတွေအပြင်မဆုမြတ်မွန်တို့လိုပုဂ္ဂလိကအဖွဲ့တွေကဥဆောင်ပြုလုပ်တဲ့ပညာရေးပြပွဲတွေအမေရိကန်ကတက္ကသိုလ်ကောလိပ်တွေကသူ့အစီအစဉ်နဲ့သူလာရောက်ကျင်းပတဲ့ပညာရေးပြပွဲတွေလည်းရန်ကုန်နဲ့မန္တလေးမြို့တို့မှာမကြာခဏကျင်းပလေ့ရှိပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတော့အမေရိကန်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြချင်ပါတယ်။ American Bironzu, Florida, Pinega, John Kuma, Pigere, Bodunega, Lu Sakuno Uti, Songere, Pican Muji, Pajau Pia, the Lesurago, Pishan and Mudre, American Piduri Jama, Giovanni Javare. John Dawan Shidurin at Champa Musaya, John Jen Durigaro, Dilo, Champa Mugo, Julomo, and Ye Shila Nane Durigo, Portopo Lu Abbi, A Luri Lette, the Namaya on Beluca Gwem Lesurago, Polo Tenelu, Pioni Vare. Mike O'Sullivan
ယဒရင်လာကိုတော့ကိုရန်နိုင်ကပြောပြမှာပါအမေရိကန်ပြည်တော်စုကထထန်းကြောင်းမှာဒီတဲ့ချင်းတနက်နဲ့ပြက်ခတ်မှုဖြစ်ပွားခဲ့တာကတော့ဖလော်ရီဒါပြည်နယ်မှာဖြစ်ပါတယ်ပြက်ခတ်မှုကိုလုတ်တယ်လို့ဝန်ခံခဲ့တဲ့သူကလည်းတကိုယ်တည်းအထူးကြံပြီးတော့စိတ်ပိုင်းဆိုင်ရာပြဿနာရှိနေတဲ့သူပါလော့စန်ဂလိစ်မြို့ရဲ့ယာယီအုပ်ချုပ်ရေးမှုဗီဗီယန်အက်ခရင်ကတော့ဒီဖြစ်ရပေါ်မှာအခုလို Jamaru Chowney Ma, Jamaru Nangama, Chiba Lime, Lubedugama, Matin Tabau. Temer Jamaru, Dilu Wane, Chi Quebea, Taune, Pisujugu, Tapio, Jonya Yamavi.
American Biazu, Nopa Chama, see that Chow Town and Sidu Regara, Chowney Ma, Dilu, Pisumuri, Mapi, on drone in a Pinsen Tajau, Temer Pidu in Nele, Decay Sama, Bawan Kuni Jabu, Lurelu, Ele Mu, Chowney, Lono Ego Town, Jure, Yetapo, GK. Steven Zipperman Piovare.
For the parents to continue to monitor what their children are doing on a daily basis. Who they're speaking
to. Nisa Tua Pari Lonire, Kalere, Bunes Rapiore, Lumukunima, Pari Lonire, Slavo, Sabi Sanki Tuajama Pipare.
Dilofia in a Patabi Majakna, so the Lord repeated Ye Laknari Gro, Tuyali Shibare, Glen Lepson Hambugan, Sibina Saya, Sibina Shant Ule Pipare.
What we've seen in school shootings. Such as the one we just saw.
You've been a little bit of a
Jampa Muri, they got a chokes out, Ningaro, Jampa, the video game, the Nutty, Lurgu Yana, and I jump Pipari. American Nanganga, Lumia Mati, Son, the Picamurigo, Chime, so ye, Piakon, the Nutty go, Tobi, or Tola, Nijar, Hello, California, Pinet, Town, White, Tekaduga, Pamaka, Ron, Avi, Estuga, Piobari.
When you look at different countries around the world, don't have such a proliferation of military.
The Baba, the Channing, and we have Sitama, Tone, Tekai, Lenna Lumugo, Pojin, Tojin, Yanibao.
အဲ့ဒီလိုလက်နက်တွေကိုဖော်ကျင်းတော်ချင်းရရတဲ့အတွက်ဒီလိုပြစ်ခတ်မှုတွေကအတော်လေးကိုဆူဆူဝါးဝါးတွေထွက်ကုန်တာပါအစကတော့တချိန်လုံးဒေါသထွက်နေတာတွေနောက်တကူတည်းအထီးကျန်နေတာမျိုးလို့ပြဿနာရှိတဲ့အရေးလက္ခဏာတွေကိုစောင့်ကြည့်တဲ့လို့ပြောပါတယ်။
ပဒုကမအဲ့ဒီခလီဟာကိုယ့်ကိုယ်ကိုတေချောင်းကြံစီပွဲရှိတာတွေလူသက်မှုကျူးလွန်ပွဲရှိတာတွေနဲ့တနက်တွေရနေတာတွေကိုပဒုကမအာယုံမစိုက်ကြပါဘူး။တရားဥပဒေစိုးမိုးရေးအာဏာပိုင်တွေစိတ်ကျမ်းမာရေးပညာရှင်တွေမိဘတွေနဲ့ကျောင်းသားတွေကြောင့်မှာပူးပေါင်းဆောင်ရွက်ခြင်းအပြင်ရလက်ကောင်းတွေရလာနိုင်တယ်လို့လည်းဂလန်လစ်ပစင်တို့လိုကြွမ်းကျင်သူတွေကတော့ပြောပါတယ်။
We have to empower connections, empower faith.
ကျွန်တော်အနေနဲ့ထိတွေ့ဆက်ဆံမှုတွေပြန်လည်ယုံကြည်မှုတွေနဲ့လူမှုအတိုင်းဝန်းကြားအားကောင်းလာအောင်လုပ်ရပါမယ်။အောင်မြင်မှုတွေရှိတဲ့ချိန်ထဲမှာပဲတစ်ဖက်မှာလည်းမအောင်မြင်ခဲ့တာတွေလည်းရှိခဲ့ပါတယ်။ဒီထဲမှာဇန်နဝါရီ9ရက်နေ့တုန်းကဖလော်ရီဒါကျောင်းကိုတနက်နဲ့ပြစ်ခတ်ခဲ့တဲ့တနက်သမားရဲ့ချင်းကြောက်တာလဲပါဝင်ခဲ့ပြီးတော့ဒီချင်းကြောက်မှုနဲ့ပတ်သက်ပြီးတော့ F
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆနောကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်လေးကိုည10နိုင်အထိတိုင်းလူမီတာ25 kHz 11965လမ်းလူမီတာ32 kHz 9323ညလမ်းလူမီတာ51 kHz 585ရိုးကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာနဲ့ VOA တိုက်ရိုက်လေလံအစီအစဉ်လေးကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးဦးသိန်းထိုက်ဦးတင်ဆက်မယ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်နေပါပြီ
2016သမ္မတယူကပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလာရီကလင်တန်ရှုံးနိုင်ပြီးဒေါ်နယ်ထရန့်အနိုင်ရအောင်ကူညီဖို့လူမှုကွန်ရက်ကတစ်ဆင့်ဝါရဖြန့်ရေးသားစည်းရုံးခဲ့တယ်ဆိုပြီးရုရှား13ယောက်ကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဆွဲချက်တင်လိုက်ပါတယ်ထာကြောင့်လည်းယူကော့ပွဲမှာရုရှားရဲ့စုပယ်မှုအကြောင်းကိုဝါရှင်တန်နိုင်ငံကြီးမှာအဓိကအာရုံစိုက်လာပြန်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့သူ့မှာအပြစ်မရှိဘူးဆိုတာတက်သေးထောက်ထားခိုင်လုံနေပြီဆိုပြီးတွစ်တာကနေရေးပါတယ်။ဒါပေမဲ့ဒီမိုကရက်တီနဲ့တခြားသူတွေကတော့ဒီကိစ္စကိုဆက်ပြီးတော့မေးခွန်းထုတ်နေကြသေးဖြစ်ပါတယ်။ဟီလာရီကလင်တန်ရှုံးနေအောင်လူမှုကွန်ရက်ကဝါရဖြန့်ခဲ့တဲ့ဆိုတဲ့ရုရှား13ယောက်ကိုတောက်ကြနေကတရားရေးဌာနကဆွဲချက်တင်ခဲ့တာပါ။ရုရှား2016ယူကော့ပွဲမတိုင်ခင်ကာလယူကော့ပွဲကာလနဲ့ယူကော့ပွဲအပြီးဒီမှာအလားတူဆွတ်ဖက်တဲ့လုပ်ရက်တွေလုပ်ခဲ့တဲ့ဆိုပြီးလွှတ်တော်ကော်မတီမျိုးစုံနဲ့ထောင်းလိုင်းရေးတိုင်းဝိုင်းရဲ့ပြောဆိုချက်တွေထွက်ခဲ့မှုပြီးအခုတော့ဥပဒေအရတုံ့ပြန်ရေးယူလိုက်တာပါအမေရိကန်ဒုတိယရှေ့နေချုပ်ရော့ရော့စတန်စတိန်ကအခုလိုပြောပါတယ
် The defendants allegedly conducted what they called information warfare.
တရားခံတွေဟာအမေရိကန်ပြည်ထောင်စုကိုဆန့်ကျင်တဲ့သတင်းအချက်အလက်တွေကိုသုံးပြီးဝါရဖြန့်စစ်ပွဲတစ်ခုဆင်နွှဲခဲ့တယ်လို့သစွဲခံထားပါတယ်။ရေကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းအပေါ်မှာရောနိုင်ငံရေးစနစ်အပေါ်မှာပါမယုံမကြည်ဖြစ်အောင်ရွေကျက်ရှိရှိလုပ်ခဲ့ကြတာပါ
။တပ်ရတော်နဲ့ထွန်းကတော့ဒီဆွဲချက်တင်တာကိုကြည့်ရင်သူ့ရဲ့မဲဆက်စည်းရုံးမှုတွေပူပေါင်းချန်စီတာရှိမရှိစစ်ဆေးနေတာတွေအဆုံးသတ်ဖို့လိုနေပြီဆိုပြီးအထိပယ်ဖွင့်ရမှာဖြစ်တဲ့အကြောင်းတွစ်တာကနေရေးပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာကမောက်ကမတွေဖြစ်အောင်မန္တကယ်ပဲရုရှားကလုပ်ခဲ့တဲ့ဆိုရင်အခုလွတ်တော်ကော်မတီဂျာနာဝဲတွေကျင်းပတာစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတာတွေနဲ့ပါတီတွေကြမုံတရားတွေပေါ်လာနေတာကြောင့်ရုရှားဘက်ကသူတို့လိုချင်တာတက်တောင်ပို့ပြီးတော့အောင်မြင်နေတယ်ဆိုတာပြနေတယ်လို့သမ္မတထရန့်ကရေးပါတယ်။မော်စကိုကနေအကြီးအကျယ်ဟားတက်ရည်နေလိမ့်မယ်။အမေရိကန်နေအချင်းကြီးမှန်မှန်ကန်ကန်သုံးသပ်ဖို့လိုနေပြီဆိုပြီးသမ္မတထရန့်ကရေးခဲ့တာပါ။ABC ဒုတိယသတင်းပြန်ကြားရေးမှူး Hogan Gidley က ABC ရုပ်သံကိုခုလိုပြောပါတယ
် There are two groups that have created chaos more than the
ဝေယုံသုံးငါးအခြေအနေဖြစ်အောင်ရုရှားနဲ့ပုံပြီးဖန်တီးနေတဲ့အဖွဲ့နှစ်ခုရှိပါတယ်ဒီမိုကရက်တွေနဲ့ပင်မသတင်းမီဒီယာတွေပ
ါသမ္မတထွန်းကတော့သူ့အရင်တာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းဘဲရက်ကိုဘာမှကိုပြစ်ဖို့ပါတယ်ချင်းချောင်းမူကန်နေရာဒီကိုသိပေမဲ့လည်းဘာမှမလုပ်ခဲ့တဲ့သမ္မတဆိုပြီးဝေဖန်ပြစ်တင်တာပါရုရှားရေးမှာထွန်းရဲ့မဲဆက်စီယုံကြီးဟာရုရှားနဲ့ပူးပေါင်းကြံစီခဲ့တယ်ဆိုပြီးအထိပ္ပယ်မရှိတစိကပ်ဖို့လုပ်နေတဲ့လုံးဝမလုပ်ခဲ့ဘူးဆိုပြီးသူကငြင်းချက်ထုတ်တာပါဒါပေမဲ့လည်းဒီမိုကရက်ထဲလွတ်တော်အမရစ်ချတ်ဘလူမန်တန်ကတော့ CNN ရုပ်သံကိုခုလိုပြောပါတယ
် Just because this indictment has no mention of collusion or of knowing participation
ကုချိန်ကြီးဆွဲချက်တင်တာမှာအမေရိကန်ဘက်ကပူးပေါင်းကြံစီရာမျိုးတွေလည်းရှိနေတယ်ဆိုပြီးထုတ်ဖော်ဆွဲချက်တင်တာမရှိပါဘူးဒီလိုမရှိလို့နောက်တစ်ချိန်ဆွဲချက်တင်တဲ့အခါမှာရှိလာမှာမဟုတ်ဘူးလို့တော့ပြောလို့မရပါဘူ
း။ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးနေတဲ့အခြေအနေတွေအဆုံးသတ်ဖို့အဝေးကြီးလိုပါသေးတယ်။ဒီမိုကရက်ဘက်ကတော့ဥပဒေအရမေးမြန်းစရာတွေအများကြီးကြံနေသေးတယ်လို့ထောက်ပြပြောဆိုပါတယ်။ဒီမိုကရက်အောက်လွှတ်တော်မှအဒန်ရှစ်ကခုလိုပြောတာပါ
။ Was this in effect the Russians provided
ရှားဘက်ကမဲဆွယ်စည်းရုံးမှုတွေကိုထောက်ပံ့ခဲ့တာမျိုးကူညီတာမျိုးကြောင့်မဲဆွယ်စည်းရုံးမှုနဲ့ဆိုင်တဲ့ဗဏ္ဍာငွေကြေးဆိုင်ရာဥပဒေကိုချိုးဖောက်ခဲ့တာမျိုးတွေရှိသလားရေကောက်ပွဲမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုရှားမြစ်တဲ့ဥပဒေကိုချိုးဖောက်ခဲ့တာမျိုးရှိသလားအမေရိကန်ဘက်ကပူးပေါင်းကြံစီတာမျိုးတွေရောရှိသလားစုံစမ်းစစ်ဆေးမှုတွေဟာတရားရေးဌာနကိုလိမ်ညာထွက်ဆိုတာမျိုးတွေရှိသလားမေးရပါလိမ့်မယ်
အခုတရားရေးဌာနကရုရှားတွေပေါ်ဆွဲချက်တင်တာကိုရုရှားအစိုးရကလက်ခံဖို့မရပါဘူးဒီဆွဲချက်တွေဟာအခြေမြင့်ရှိတဲ့လွန်လွန်ကျူးကျူးထင်ရှားဆွဲချက်တွေဆိုပြီးရုရှားအစိုးရပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုနေကြောင်းပါခင်ဗျာ
ဦး သိန်းထိုင်ဦးတင်ဆက်သွားတဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရပြီးအခုတခါတော့အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်တော့မှာဖြစ်ပါတယ်။ကိုသားညွန်ဦးကဆွေးနွေးတင်ဆက်မှာဖြစ်ပြီးကိုရန်နိုင်ကအစီအစဉ်ထုတ်လုပ်သူအဖြစ်တောင်းဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေလံအစီအစဉ်ကနေပြီးကြိုးစားပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယ NLD ပါတီနဲ့ရက်ဖက်လူမှုအဖွဲ့စည်းတွေရဲ့ဆက်ဆံရေးအထူးဖြစ်တော့ NLD အစိုးရလက်အောက်မှာဒီလက်ထက်မှာရက်ဖက်လူမှုအဖွဲ့စည်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ CSU လို့ခေါ်တဲ့ဒီရက်ဖက်လူမှုအဖွဲ့စည်းတွေအားကောင်းရှင်သန်မှုဆိုတာဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့ပဲတစ်ဖက်မှာတော့ CSU တွေကဒီမိုကရေစီကိုထိန်းချုပ်ပေးနိုင်တဲ့အင်အားစုတစ်ယောက်လည်းဖြစ်ပါတယ်။ဒါကြောင့်မို့လို့လက်ရှိမြန်မာနိုင်ငံမှာရက်ဖက်လူမှုအဖွဲ့စည်းတွေရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်သန်ကြီးထွားခွင့်ဘလို့အခြေအနေများရှိပါလဲဆိုတာနောက်ဒီ NLD ဆိုရလက်ထက်ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့အနေအထားကိုဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဘူးကျွန်တော်ပုဂ္ဂိုလ်2ဦးကိုဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါ်ရွှေရွှေစိန်လက်ဖြစ်ပါတယ်။သူကတော့ဒီအထက်လွှတ်တော်ရဲ့ INGO NGO ကော်မတီကပါ။အဲနောက်တစ်ဦးကတော့ဒီ Trigger Women Support Group ကဒီအမျိုးသမီးလှုပ်ရှားရေးအဖွဲ့ကဒေါ်ခင်းလေးဖြစ်ပါတယ်။နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးတော့ဒေါ်ရွှေရွှေစိန်လက်ကိုမြေ့ကြည့်ပါတယ်ခင်ဗျာ။ဒေါ်ရွှေရွှေစိန်လက်ကြားပါလားခင်ဗျာအမကြီး။
ဟုတ်ကဲ့ကျေးဇူးပါတယ်
ကျွန်တော်ရည်စုံတော့မမတို့အခုလုပ်နေတဲ့ဒီလွတ်တော် INGO NGO ကော်မတီနဲ့ပတ်သက်လို့ပေါ့ဒီကော်မတီကစပြီးလုပ်ခဲ့တဲ့ကအဓိကထားတာကဒီ INGO NGO နဲ့ဆက်ဆံရေးကိုအဓိကထားတာလားဒါမှမဟုတ် NGO ဖွံ့ဖြိုးရေးပိုင်းကိုဦးစားပေးလားဘယ်လိုအချက်မျိုးကိုအဓိကဦးစားပေးပြီးတော့လုပ်ခဲ့လဲလုပ်နေပါလဲခင်ဗျာ
အခုကျေးဇူးကျမတို့ကတော့လောလောဆယ်နေပေါ့နော်ကျမတို့ဆောင်ရွက်နေရတော့ဒီ NGO INGO တွေလုပ်ငန်းတွေဆောင်ရွက်တာမှဖြစ်မူဝါဒပိုင်းဆိုင်ရာဖြစ်ပေါ့နော်လိုအပ်တဲ့အခက်အခဲကျမတို့နားထောင်နေအခုဆိုရင်ကျမတို့ဒီ INGO အဖွဲ့အစည်းပေါင်းပေါ့နော်ကျမတို့တော်တော်များများပေါ့မိခါနာ3ခု4ခုပေါ့နော်အဲ့ငယ် MOU ထိုးထားတဲ့ NGO နဲ့ပတ်သက်ပြီးသူတို့ရဲ့လုပ်ငန်းတွေဘယ်လိုဆောင်နေဘယ်လိုခက်ခဲရှိရဲဆက်လို့တော်မှကျမတို့တွေ့ဆုံပြီးတော့မှကြားနာတယ်ပြီးတော့ကျမတို့ဥပဒေပေါ့နော်ကျမတို့ company အနေနဲ့ကတော့ဒီရက်ွက်ကြေးရောက်အချို့ရေးနဲ့ဆိုင်တဲ့ဥပဒေကိုကျမတို့ကနေရောတင်တတိယကျင်းပြင်ဆင်တဲ့ဥပဒေတင်ခဲ့ရပေါ့နော်အဓိကတော့ဒီ NGO တွေနဲ့တွေ့ဆုံပြီးတော့မှသူတို့ရဲ့အခက်အခဲတွေပေါ့နော်နောက်ကမှပူပေါင်းဆောင်ရွက်ရမယ့်ဟာတွေအဲဒါတွေကိုကျမတို့ကဟိုပေါ့သူတို့ရဲ့အတန်တွေနားထောင်တာပေါ့
ဟုတ်ကဲ့အဲ့ကျွန်တော်ခုနကအမပြောတဲ့ထင်မှာရေလုံးကျွန်တော်ဒီနိုင်ငံတကာ INGO တွေနဲ့ပတ်သက်လို့မေးချင်ပါတယ်သူတို့ကတော့အဓိကဒီသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ MOU ထူးပြီးတော့လုပ်တာပေါ့နော်တချို့နေရာတွေမှာလိုလက်လှူရှားဝင်ရတယ်ဒါပေမဲ့တချို့နေရာတွေမှာလည်းသူတို့ချို့အထူးပြတိုင်းသားဒေသတွေကိုသွားတာခက်ခဲရှိတယ်လို့လည်းကျွန်တော်ခဏခဏကြားရပါတယ်ခင်ဗျာအဲ့တော့အဲ့အခြေအနေနဲ့ပတ်သက်လို့ဒီလွတ်တော်ကော်မတီအနေနဲ့ဘာတွေများလှုပ်ဆောင်ပေးနိုင်တာတွေရှိပါလဲခင်ဗျာသူတို့ရဲ့လိုလက်ဆောင်လှူရှားခွင့်လုပ်နိုင်ခွင့်ပေါ့
โอเคကျမတို့ကတော့ဒီမှာတီဇယ်ဥပဒေပေါ့เนาะကျမတို့ကတော့သူစီးနီးစီးတက်နေရှိရဲအဲကျမတို့ကကျမတို့ဒီ NGO တွေရဲ့အတောင်နားထောင်ပြီးတော့ကျမတို့သက်ဆိုင်ရာပြည်ရေးပေါ့เนาะပြည်ရေးဒါတာဝန်ထားတာဆိုတော့ဒီအရင်နဲ့ပတ်သက်ပြီးတော့ကျမတို့လိုအပ်တာနောက်ခါမှာကျမတို့ကသက်ဆိုင်တဲ့ကျမတို့မယ်ပေါ့เนาะဒီတိုင်းပြည်သားကြီးပြည်နယ်မယ်ကိုယ်စားလှယ်တွေထားထားတယ်ပေါ့အဲ့ကိုယ်စားလှယ်တွေနဲ့ဆက်သွယ်ပြီးတော့အခက်အခဲရှိလို့ရှင်ပေါ့เนาะကျမတို့ကဒါမဲ့ဟိုအခက်အခဲရှိရဆိုတော့စီးနီးစီးကန့်ပေါင်းနေပေါ့ဥပဒေပေါင်းနေရတော့ကျမတို့ဖြစ်ရမှာပေါ့နော်ဒါတတ်မှတ်ထားတဲ့ MOU ဆိုလဲသူတို့ MOU မှာဘယ်နေရာလောက်ပိုင်ခွင့်ရှိတယ်လဲဒါဝန်ကြီးဌာနနဲ့ထိုးထားတာရှိတယ်။နောက်ဘယ်လိုလုပ်ငန်းတွေဆိုတာသူတို့ရဲ့ MOU မှာပါတယ်ပေါ့နော် MOU နဲ့လုပ်တဲ့ဟာတွေမှာအခက်အခဲရှိတယ်ဆိုရင်တော့ကျမတို့ကိုယ်စားလှယ်နဲ့ပူးပေါင်းပြီးတော့ကျမတို့ကူညီပေးပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်ဒီ local NGO တွေနဲ့ပတ်သက်လို့မေးချင်ပါတယ်ပြောမယ်ဆိုရင်မြန်မာနိုင်ငံမှာဇွန်တရာပွင့်လင်းလာတဲ့အချိန်ဒီမှာဒီ NGO အသေးလေးတွေဒေသဆိုင် NGO တွေလည်းအများကြီးပေါ်လာပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့တွေနဲ့မတို့ဒီလွှတ်တော်ကော်မတီနဲ့ဆက်ဆံနိုင်မှုဆောင်ရွက်နိုင်မှုကဘယ်လောက်ထိရှိပါလဲခင်ဗျာ
အဲကျမတို့ဒီလောလောဆယ်တော့ကျမတို့ကဒီ local တွေနဲ့တော့အခုလောလောဆယ်ဟိုကော်မတီနေနဲ့ပေါ့မလို့တို့တော့ကျမတို့သက်ဆိုင်ရာ issue လိုက်ပေါ့နော်ဥပမာဆိုရင်ကျမတို့ကအမျိုးသမီး issue လာလေယာဉ် issue လာပေါ့နော်အဲနောက်ကမူရဆေးဝါးလာပေါ့အဲစသည်ဖြင့်ပေါ့အဲ့လိုမျိုးတော့ခလေးသူငယ်လာနောက်အလုပ်ကမာလာသက်ဆိုင်ရာကော်မတီတွေရှိရစီအဲ့အဲ့လိုကော်မတီတွေရှိရနောက်ကမှကျမတို့ဘတ်ဂျက်နဲ့ပတ်သက်လို့ရှိရင်လောလောကောင်တခြားဥပဒေကျမ်းတွေနဲ့ပတ်သက်တော့ဥပဒေကျမ်းကော်မတီရှိတယ်အပြည်သူ့ငွေစင်းကော်မတီရှိတယ်ပူပေါင်းကော်မတီအဲ့ဒီမှာကျမတို့ကဟိုဘယ်လိုကောင်မတွေ့ဆုံခွင့်အနေနဲ့ရပါတယ် NGO တွေနဲ့လေ local တွေနဲ့လည်းတွေ့ရပေါ့နော်ကျမတို့ဒါကတော့လွတ်တော်ဒီလိုမပြောင်းစလို့တော့အပိုင်းပေါ့မြို့သားလူထုကပြည်သူတော့နောက်တန်းတားကြီးပြည်နယ်တွေမှာလည်းအဲ့လိုမျိုးပေါ့ NGO တွေနဲ့ဟိုရုပ်တွေတွေ့တယ်နောက်ခါမှကျမတို့ဒီတက်ဆန်လွတ်တော်တွေနဲ့တွေ့ပြီးတော့မှဒေသဖွံ့ဖြိုးရေးတွေကိုဟိုဆောင်ရွက်နေရတယ်ကျမတို့ရှိတယ်ကျမတို့မြို့နယ်မယ်ဆိုလည်းအဲ့လိုပဲကျမတို့ဒါမြို့ကံပေါ့နော်ဒေသခံCSO တွေနဲ့ကျမတို့ပူးပေါင်းပြီးတော့မှ ဒီလောက်ဆောင်မှာရှိရသူတို့ကဒီသောက်ခွင့်မျိုးကြီးအများကြီးလုပ်ခဲ့တာလीအဲ့တော့ကျမတို့ဒီနေ့ဟိုပေါ့လောက်လာတဲ့ခါမှာလဲကျမတို့နေနဲ့တနက်ကလောက်ပေါ့နော်တနက်ကလောက်ဝမ်းဝင်းပြီးတော့မှကုညီပေးရပေါ့ဒါကြီးလည်းရှိပါတယ
်ကျွန်တော်နောက်တစ်ခုထပ်မေးချင်တာကဒီအရက်ဖက်လူမှုဖွဲ့စည်းတွေကချင်းပြောရင်မြန်မာနိုင်ငံမှာလွတ်လပ်ခွင့်ကလည်းသိမ့်မကြသေးလူဒါမဲ့ပေါ်လာကြတယ်ဒီဖွဲ့စည်းတွေလွတ်လပ်နဲ့ရှင်သန်နိုင်အောင်လို့ပို့ပြီးတော့ဖွံ့ဖြိုးအားကောင်းအောင်နိုင်ဖို့အတွက်ကိုလွတ်တော်အနေနဲ့ဥပဒေတရားတရားနဲ့အထောက်အကူဖြူဖို့အတွက်ကြိုးစားပြီးတာကြိုးစားဖို့စီစဉ်နေရောရှိပါလားခင်ဗျအ
ဲ့ဒါကတော့ကျွန်မထင်တယ်ကျွန်မတို့ဒီမှာလေဟိုအသင်းဖွဲ့များပေါ့နော်ဥပဒေပေါ်တာကိုလည်းပြင်ဆင်ကျေးဆွဲနေရပေါ့နော်အခုထိတော့မတက်လောက်ပါမဖြစ်သေးပေါ့လေအဲ့တော့ကျမတို့ကတော့ဟိုတခုမှရှိရပေါ့အရင်တော့ပုံစံလှုပ်ရှားခဲ့တဲ့အရာဖက်လူမှုဖွဲ့စည်းရကျမတို့ဒီမိုကရေစီရဖို့အတွက်ပေါ့နော်ကျမတို့တိုက်ခိုက်နေလှုပ်ခဲ့တာရှိတယ်အဒိုကေစီလှုပ်ခဲ့တာရှိတယ်ဒါပေမဲ့အခုပေါ့နော်ကျမတို့ဒီပြည်သူ့အစိုးရတက်လာပြီးအချိန်ကျတော့ကျမတို့စွတ်တော်နဲ့ဒီလိုမျိုးပေါ့နော် CS ဆိုအရာဖက်လူမှုဖွဲ့စည်းရအခမ်းကဏ္ဍကစိတ်ပြေရင်ဘက်ကိုပို့ပြီးတော့မှဆောင်းပေးပြီးတော့ပေါ့ဟိုလှုပ်ရမယ့်နေထားရှိတယ်ပေါ့နော်ဥမာဆိုရင်ကျမတို့ကဒီမူဝါဒတွေကလွတ်တော်ကနေဥပဒေတွေကလုတ်တယ်အဲ့ရှင်မဲ့မူဝါဒပိုင်းဆိုင်ရာတွေပို့ပြီးတော့ပြောင်းလဲမှာလွတ်တော်မှာတက်ဆိုင်ရာပေါ့နော်ကော်မတီများတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်များနဲ့ပူးပေါင်းလှုပ်ဆောင်လို့အခွင့်အလမ်းတွေပေးထားပါတယ်ကျမတို့လေဒါပေမဲ့အဲ့ဒါလေးကိုတေချာဟိုမတိကြသေးပေါ့မတိကြသေးရလည်းဖြစ်နေတယ်တီးအဖွဲ့တွေကတော့ကျမတို့နဲ့ချိတ်ဆက်ပြီးတော့မှအများဆောင်ရွက်နေရရှိပါတယ်ပိုအားကောင်းမှုကရပ်လူမှုဖွဲ့စည်းအားကောင်းမှုကတော့ဒါပင်နိုင်ဒီမိုကရေစီနိုင်ငံတိုင်းနဲ့ဆိုပေါ့နော်ကျမတို့ကဟိုပို့ပြီးတော့အပေးလို့လာပေါ့လေ
ဟုတ်ကဲ့
အဲတော့ကျမနိုင်ငံအနေနဲ့လည်းကျမမြင်တာတော့ပေါ့အဖြစ်ဖြစ်တော့ပို့ပြီးတော့မှဟိုအပေးလာတယ်အပေးရဲ့ပုံစံမျိုးကတော့ကွာသွားမှာပေါ့နော်နောက်ပူပေါင်းလို့ဆောင်တဲ့အပုံစံမျိုးကလည်းအရင်လိုတော့မဟုတ်ဘူးကျမတို့ဟိုဟိုဆောင်ရွက်တဲ့လုပ်ငန်းမျိုးကပြောင်းလဲသွားလိုက်မယ်လုပ်ကြီးလုပ်မှလည်းပြောင်းလဲသွားလိုက်မယ်လို့ကျမမြင်တယ်ဘာကြောင့်လဲဆိုတော့ဟိုကျမတို့ကဟိုအပြောင်းလဲကိုရောက်နေပြီလေပြောင်းလဲရောက်နေခါမှာ nation building ပေါ့နော်ကျမတို့ state building နိုင်ငံတည်ဆောက်ပြီးလုပ်ငန်းတွေမှာပို့ပြီးတော့မှပူပေါင်းလှုပ်ဆောင်မယ်လို့ကျမတို့မြင်နေ
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုပြန်မြင်ချင်တာကဒီအကျမ်းမကြီးလို့ပညာရေးလို့လုပ်တဲ့ဒီ CSO ရဲ့အဖွဲ့အစည်းအနေနဲ့ကတော့အာနာဘညာပူပေါင်းဆောင်လုပ်နိုင်တဲ့အခြေအနေပေါ့ဒါပေမဲ့အခွင့်အရေးကိုဦးစားပေးပြီးတော့ပြောကြတယ်လူခွင့်ကိုဦးစားပေးပြီးတော့ပြောကြတယ်ဆိုကြတယ်လှုပ်ကြကြင်ကြတယ်ဒီအဖွဲ့အစည်းတွေနဲ့ပတ်အနေနဲ့ကြတော့သုံးတရားအစိုးရဘက်ကိုဖြစ်ဖြစ်လွတ်တော်ဘက်ကိုဖြစ်ဖြစ်ဝေဖန်ထောက်ပြတာရှိနိုင်ပါတယ်ခင်ဗျဒီအဖွဲ့အစည်းနဲ့ပတ်သက်လို့ဆက်ဆံမှုတော့ဘယ်လိုရှိလဲ
ဟုတ်ကဲ့ကျမတို့တကယ်တော့တချို့ဖွဲ့စည်းရေးလဲပေါ့နော်တကယ်ပဲဝေဖန်ထောက်ပြရည်လဲရှိတယ်အဲအဲ့ဒီအတိုင်းပေါ့နော်ဒါပေမဲ့ကျမတို့စကလုံးပေါ့နော်ဘာသာစကားပေါ့စကလုံးရွေးချယ်တာပဲဖြစ်ဖြစ်ကျမတို့အကြောင်းအရာပေါ့အဲ့ဒီမှာတော့ကျမတို့နည်းနည်းတော့ပေါ့နော်ဟိုပူပေါင်းမျိုးမှအပြုတ်တော့ပေါ့ကျမတို့ဆောင်ရမှရှိတယ်အပြန်လည်းနှိမ့်နိုင်ပို့ပြီးတော့မှဆောင်ရမှလေးတော့ကျမဟိုမြင်မိတယ်ပေါ့နော်ဒါကျမတို့လည်းယင်ကျမလည်းယင်တော့ရှေးဆိုလှုပ်လာတာဆိုအဲ့ဒီကောင်လှုပ်ခဲ့တဲ့ပုံစံအကြောင်းကျမတို့ကပို့ပြီးတော့တမျိုးပေါ့နော်နည်းနည်းတော့တိုက်ခတ်တဲ့ပုံမျိုးပေါ့ကျမတို့ကဟောပေါ့ activist တဲ့ပုံမျိုးရှိတယ်ဒါပေမဲ့အခုဒီဘက်တိုင်းကျတော့ကျမတို့ကပို့ပြီးတော့မှပူပေါင်းလို့ဆောင်ပြီးတော့အဲ့လုံကအဲ့လိုမျိုးတွေပို့ပြီးတော့ပူပေါင်းလာမယ်ဥမာဆိုလို့ရှိရင်ပေါ့ကျမတို့ပညာရေးပေါ့ဘဝရပိုင်းဆိုင်ရာလည်းပြောင်းလဲဖို့လိုတယ်သူ့ဘက်မှာပညာရေးပိုင်းဆိုင်ရာမယ် NGO တွေကလည်းပုံမဒီလိုမျိုး CSO တွေကပုံမလေးနဲ့ပေါ့နော်ကျမတို့ကဏ္ဍငွေတွေတရားနေပြီးတော့မှရရှိရယ်ဘလို့ပေါ့စင်းစရာတွေအစားပေါ့နော်ပွင့်လင်းမြင်သာမှုရှိတာမျိုးနဲ့ပို့ပြီးတော့မှပူပေါင်းလှုပ်ဆောင်ဖို့လိုမယ်လို့ကျမမြင်တယ်ဝိထဏနိုင်နဲ့ပူပေါင်းလှုပ်ဆောင်တဲ့အခါမှာလည်းဒီ budget ရေးဆွဲတဲ့အခါမှာလည်း CSO တွေကတော့ဘယ်အပိုင်းကိုလှုပ်ဆောင်မယ်အစိုးရကတော့ဘယ်အပိုင်းလှုပ်ဆောင်မယ်ဆိုပြီးတော့ပွင့်လင်းမြင်သာမှုရှိတာမျိုးပေါ့ပို့လို့ကအရင်ကကျမတို့အဲ့လိုမရှိခဲ့ဘူး
ဟုတ်ကဲ့
အခုမှတော့ပို့ပြီးတော့နှစ်ဖက်လုံးကပို့ပြီးတော့ပွင့်လင်းမြင်သာတယ်ပူပေါင်းဆောင်တဲ့မျိုးမျိုးနဲ့ကျမတို့လိုရလိမ့်မယ်လို့မြင်တယ်အစရရပေါ့နော် CSO တွေကသူတို့ plan လုပ်ခင်မှာဒီကအစိုးရနဲ့တလကနှုတ်တော်နဲ့တလကဆိုးရနဲ့နှုတ်တော်ကဘာလို့လိုအပ်တယ်လဲအဲ့ဒါဆိုသူတို့ကလည်းဘာလို့လုပ်ရတယ်လဲပေါ့နော်အဲ့လိုပဲအစိုးရနဲ့နှုတ်တော်ကလည်း CSO တွေဘာလို့လိုအပ်တယ်လဲအဲပြီးလို့ရှိရင်ကျမတို့ဘလို့ပူပေါင်းလုံဆောင်လို့ရလဲဆိုတော့နီးလန်းတွေကိုအားလုံးကတော့အစ်စ်ကိုသွားနေတာဆိုအစ်စ်လမ်းကြောင်းပေါ်ရောက်နေတဲ့အခါကျညောင်းအစ်စ်ပေါ်ရောက်နေတဲ့အခါကျတော့ကျမတို့အရင်လိုပုံစံမျိုးနဲ့လုပ်လို့ဒီအစင်အပြေးပေါ့နော်ကျမတို့ဟိုတီထင်ပြီးတော့မှစမ်းသစ်ပြီးတော့မှကျမတို့နီလန်းသစ်တွေနဲ့ပူပေါင်းလို့ဆောင်ရင်တော့ပို့ပြီးတော့ထိအောင်မယ်လို့ဒါကျမမြင်တယ်ပေါ့
ဟုတ်ကဲ့ခင်ဗျမရှိရစင်လာဟိုကလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ပင်တန်ဆွေးနွေးမဲ့ဖိတ်ခေါ်ကြပါတယ် Trigger Women Support Group အမျိုးသမီးလှုပ်ရှားတဲ့အဖွဲ့ကဒေါခင်လေးမက်ကင်လေးကြားပါလားခင်ဗျ
ဟုတ်ကဲ
့ဟုတ်ကဲ့မကင်းကခုနကမရှိရစင်လာပြောသွားတဲ့အထဲမှာတော့ကျွန်တော်နောက်ဆုံးသူပြောသွားတဲ့လေးကိုကောက်ပြီးတော့အရင်ဆုံးမေးချင်ပါတယ်ဒီပွင့်လင်းမြင်သာမှုပေါ့ CSO နဲ့ပတ်သက်လို့ကျွန်တော်တို့သိရတဲ့လောက်ဒီ NLD ပါတီတက်လာပြီးတဲ့အချိန်မှာဒီ CSO ဖွဲ့စည်းတွေရဲ့ဘဏ္ဍာငွေကြေးလေပတ်မှုတွေနောက်တစ်ခုကဒီထောက်ပံ့မှုတွေထောက်ပံ့ယူမှုတွေနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ဖို့ဆိုပြီးတော့ဆွေးနွေးပြီးတော့ကော်မတီပုံစံမျိုးလုပ်ထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီကော်မတီနဲ့အနေအထားအဲ့ဒီလုပ်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အခြေအနေဘယ်လိုရှိပါလဲခင်ဗျာအကန့်အသတ်ခံရလား CSO တွေဒီပွင့်လင်းမြင်သာမှုနဲ့ပတ်သက်လို့ဒီကော်မတီက
ဟုတ်ကဲ့ပါအဲ့ဒါက NAU အစိုးရတက်ပြီးတော့တိတ်မကြခင်မှာဒါကူးလို့ခေါ်တာပေါ့နော် DACU ပေါ့ကျမတို့ Development Agency Coordination Unit လို့ထင်ပါတယ်အဓိကတော့ဒီဖွံ့ဖြိုးရေးဟိုမဟာမိတ်တွေပေါ့ Agency တွေကိုပေါင်းစပ်ခင်ဆိုင်ရေး Committee Unit လို့ဟိုအဓိပ္ပာယ်ရှိပါတယ်အဓိကသူတို့ပြောရဲ့ရည်ရချက်ကတော့ဒီဟာကဒီကျမတို့နိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ပေးကြမယ်အကူအညီပေးကြမယ်အဖွဲ့အစည်းတွေခြားထဲမှာပို့ပြီးတော့ကောင်းမွန်အောင်ပြည်တိုင်းဆောင်ရွက်ရေးအတွက်လို့တော့သူတို့ရည်ရချက်ရှိပုံရပါတယ်ဒါပေမဲ့ကျမတို့လိုဟိုအဖွဲ့အရက်ဖက်အဖွဲ့အစည်းတွေကောဒီ INGO တွေရော NGO တွေကတော့စိုးရိမ်တာဒီနောက်မှာခုနကိုတားညုံပြောတယ်လို့ပဲပေါ့ဒါတခုခုကိုများစိုးရိမ်လို့တန်တဲ့အရှိလို့ထိန်းချုပ်ခြင်းများလောက်တလားဆိုရဲစိုးရိမ်မှုတွေလည်းကျမတို့အားလုံးမှာရှိခဲ့တယ်ဒါပေမဲ့အခုဒီကော်မတီကဖွဲ့တာဖွဲ့ထားပြီးနဲ့တိတ်ပြီးတော့လုပ်ငန်းဆောင်တာတွေမှာကြည်ကြဲတက်တက်လုပ်ဆောင်မှုအားနည်းသေးတယ်လို့လည်းကြားရတယ်ဘာလို့လဲဆိုတော့သူတို့မှာအခြားသောကိစ္စတွေလည်းရှိတယ်နောက်ကော်မတီရဲ့မှာပါတဲ့သူတွေကလည်းအခြားသောလုပ်ငန်းတွေမှာလည်းကြီးလေးတဲ့တာဝန်တွေယူထားတဲ့သူတွေလည်းပါတယ်လို့ဟိုဖြစ်နေတဲ့ပုံစံဖြစ်တဲ့အခါကျတော့တိတ်ပြီးတော့ဘာမှကြည်ကြဲတက်တက်လုပ်နိုင်လုပ်ဆိုင်နိုင်မှုလည်းမရှိသေးဘူးလို့ကြားရတော့ကျမတို့ရဲ့စိုးရိမ်ချက်တွေကတကယ်ဖြစ်လာလားမဖြစ်လာလားဆိုတာလည်းပြောဖို့တော့ခက်ပါသေးတယ်ရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တစ်ဆက်သေးမိချင်တာကဒီ CSU ရဲ့လွတ်လပ်ခွင့်ပေါ့အရင်ဦးသိန်းစိန်လက်ထက်မှာတော့တော်တော်လေး CSU အဖွဲ့အစည်းတွေခုနကျွန်တော်ပြောခဲ့လို့ပဲ local အဖွဲ့အစည်းတွေဆိုအများကြီးပေါ်ခဲ့တယ်အဲ့တော့ဒီ NDI အစိုးရလက်ထက်မှာဒီအဖွဲ့အစည်းတွေရဲ့ဖွံ့ဖြိုးမှုရှင်သန်အားကောင်းမှုပို့ပြီးတော့ quality အရပါပေါ့အရေးသေးရပါပေါ့နော်အခြေအနေဘယ်လိုရှိပါလဲခင်ဗျ
အော်ဒီမှာဟိုနည်းနည်းရှေ့ကိုပြန်ခောက်တာတော့မဟုတ်ပါဘူးတဲ့ဥဒိမ့်စိတ်လက်ထက်မှာဟုတ်တယ်ကျွန်တော်တို့ပေါ်ခဲ့ကြရယ်ပေါ်ခဲ့ကြတာကလည်းကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေနေနဲ့ရလာတဲ့အပွင့်လေးတစ်ခုမှာကျွန်တော်တို့တက်နိုင်တဲ့များကိုစပေ့စ်ကိုချဲ့ကြမယ်ဆိုတော့ရည်ရဲတဲ့တော်တော်များများ CSU ဘက်မှာဆိုရင်ကျွန်တော်တို့အရင်ကနိုင်ငံရေးရထုတ်ချတဲ့တက်ကြွတဲ့သူတွေလည်းပါတယ်တော်တော်များများကလူငယ်တွေရောပေါ့နော်နိုင်ငံတကာအထွေထွေရှိတဲ့သူတွေရောကကျွန်တော်တို့ရနိုင်တဲ့များကိုနေရာလေးကိုရက်ဖက်ဖွဲ့စည်းနေရာကိုချဲ့မယ်ဆိုတော့ရည်ရဲတဲ့ဝင်ခဲ့ကြတယ်အဲ့ဒီအချိန်မှာပဲအတိုင်းအတာတစ်ခုအနေနဲ့ဥသိမ်းစိန်အစိုးရကလည်းသူတို့ရဲ့ legitimacy အတွက်လားအခြားသောနိုင်ငံရေးရည်ရဲချက်တွေလားတော့မသိဘူးအထိုက်အကျောက်ကျွန်တော်တို့ရဲ့ဆက်ဆံမှုတွေဟိုပေါ့နော်ဟိုလက်လက်ခေရောတွေရှိတယ်အဲ့အဲ့ဟာကကျမတို့အဖြေတော့မဟုတ်ဘူးရှိရဲဆိုတာပဲဖြစ်တယ်ကျမတို့ရဲ့ပြောတဲ့စကားတွေကျမတို့ရဲ့အကြံပြုချက်တွေကိုသူတို့လိုက်နာပြီးတော့ဆောင်ရွက်တံပိုးပြီးတော့ကျမတို့အားရစရာမတွေ့ရဘူးဒါပေမဲ့အနည်းဆုံးတော့ကျမတို့လည်းဆက်ဆံရေးတွေရှိခဲ့ကြရဲဆိုပြီးတော့ရက်ဖက်ဖွဲ့စည်းတွေကလည်းမှတ်ချက်ပြုရဲအခု NLD ဆိုရလည်းရောက်တဲ့အခါမှာလည်းကျမတို့ကဒီထက်ပိုကောင်းမွန်တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုရလာမယ်လို့တော့ကျမတို့အရင်ကမျှော်လင့်ခဲ့ကြတယ်ဒါပေမဲ့အခုချိန်မှာတော့အဲ့ဒါကဟိုကျမတို့ညော်လင်းတဲ့လောက်တော့အမှန်တမ်းပြောရမယ်ဆိုရင်တော့ဖြစ်မနေဘူးပေါ့ဖြစ်မနေတာမှလည်းအကြောင်းမျိုးစုံရှိနိုင်ပါတယ်အဲ့ဒါကတော့ဘာလဲဆိုတော့အဓိကကျမဗာကြံကြည့်မယ်ဆိုတော့ယုံကြည်မှုပဲအဲယုံကြည်မှုမှာဟိုဘက်နဲ့ဒီဘက်မှာကျမတို့ဘက်ကတော့ဒီရက်ဖက်ဖို့စီစီဘက်ကတော့ဒီအနေဒီဆိုရကိုအပြေဝကျမတို့ဟိုပြောလို့ရှိရင်ဟိုပါတီတက်မလိုက်ဘူး INGO NGO ဆိုတာကဖက်လိုက်မှုကင်းပြီးတော့ဟိုဓာတ်နေရမယ်လို့ဆိုပေမဲ့ကျမတို့ဒီလူတွေရဲ့ဆန္ဒကကျမတို့ရက်ခွက်ဖွဲ့စည်းရဲ့ဆန္ဒပဲဖြစ်တဲ့အတွက်ပြည်သူဆန္ဒနဲ့ညီကျမတို့ကတက်နိုင်တဲ့မြတ်ရေကောက်ပွဲတွေမှာပဲဖြစ်ဖြစ်အသိပညာပေးတဲ့လူတွေပဲဖြစ်ဖြစ်စောင့်ကြည့်ရေးပဲဖြစ်ဖြစ်ကျမတို့တက်နိုင်တဲ့မြတ်တွန်းအားပေးပြီးတော့အရေးတစ်ခုကိုပအောင်လုပ်ခဲ့ကြတယ်ဒါပေမဲ့ထင်တယ်လို့ကျမတို့ဒီဘက်မှာကျမတို့အနေနဲ့ရက်ခွက်ဖွဲ့စည်းများနဲ့ energy အစိုးရအဲ့တော့လည်းဆက်ဆံရေးကအကောင်းကလားဆိုတော့သင်တလောက်တော့အကောင်းမနေဘူးဆိုတာလည်းတွေ့ရတယ်။ဒါလည်းကျမတို့ယုံကြည်မှုတွေမှာဘာတွေအားနည်းနေတယ်လဲဆိုတော့ကျမတို့ကအခိုင်အမာရှင်တွေပဲတည်မှာပဲဖြစ်ပါတယ
်။ဟုတ်ကဲ့အဲ့သင်တော့အမကောင်းဆိုတော့ဘာကြောင့်ကျွန်တော်တို့သိရတော့တကယ်တမ်းပြောရင် NLD အစိုးရမဖြစ်ခင်မှာတိုက်ခတ်ပါတီအနေနဲ့ရှိစင်မှာဒီ CSU အဖွဲ့အစည်းတွေတော်နီးကလေးလုပ်ခဲ့တယ်လို့ပဲဒီအိုက်ကတက်ကြွလို့ရှာသူတော်များလည်း CSU တွေမှာပါခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့သင်တလောက်ဆက်ဆံရေးအမကောင်းဆိုတာဘာကြောင့်လို့ထင်ပါလဲ။ဘာလို့သုံးသပ်မိပါလဲမခင်လေ။
အဲ့ကတော့ဒီမှာဒါကျမရဲ့တူဦးတဲ့အမြင်ဆိုရင်ဒါကအနေဒီအစိုးရအနေနဲ့သူ့မှာကဟိုပြောလို့ရှိရင်ဟိုဘေးကျန်တဲ့အနေအထားတစ်ခုကိုလည်းကျွန်တော်တို့လေ့လာမိပါတယ်။ဥမာတက်မတော်နဲ့ဆက်ဆံရေးကိစ္စရှိနေအခြားတော့သူ့မှာဟိုတကယ်အကဲဆက်တဲ့ကိစ္စတွေရှိနေ။ခါကြတော့ရက်ဖက်ဖွဲ့စည်းနေကြတော့လေသူတို့ကအဲဒီခါပြန်ကျမတို့ရက်ဖက်ဖွဲ့စည်းကတကယ်ဒီစားလွတ်လပ်တဲ့အဖွဲ့အစည်းမျိုးရက်တဲ့ရက်တီရက်တီဖြစ်တဲ့အတွက်တခါတည်းမှာလွတ်လွတ်လပ်လပ်လှုပ်ရှားဆောင်ရွက်တာလည်းရှိတယ်။အဲ့လိုလွတ်လွတ်လပ်လပ်လှုပ်ရှားဆောင်ရွက်တဲ့စီမံကိန်းကြီးတွေဆိုရင်လည်းဆက်ပြီးတော့အကောင်းဆုံးမဖွင့်နိုင်အောင် ကျမတို့တွေကပြည်သူတွေရဲ့အမြင်တွေကိုတင်ကြတာတွေရှိတဲ့အခါမှာအဲ့ဒီအပေါ်မှာသူတို့ကသုံးရမှုလွန်ကဲတာလည်းချက်ကောင်းဖြစ်မယ်ဒီလိုမျိုးရက်ဖက်ဖွဲ့စည်းတွေနဲ့အဲတကယ်ပဲပူးပေါင်းဆောင်ရွက်မှုတွေလုပ်လိုက်လို့ရှိရင်တစ်ဖက်မှာသူတို့လုံးဆရာတွေမှာအခက်အခဲတွေနဲ့တွေ့သွားမလားဒါမျိုးကိုလည်းသူတို့အဲသုံးရကချက်ကောင်းလည်းဖြစ်နိုင်တယ်နောက်တစ်ခုကတော့သူတို့စိတ်ထဲမှာကရက်ဖက်ဖွဲ့စည်းဆိုတာအခုတက်လာတဲ့လူတွေထဲမှာဟုတ်ပါတယ်ကျမတို့အရင်ကရက်ဖက်ဖွဲ့စည်းမှာတက်ကြထူရှားတဲ့လူတွေနိုင်ငံရေးကျဆောင်းဟောင်းတွေပါတယ်ဆိုပေမဲ့သူတို့တူးချင်းတွေရဲ့အဲကိုပိုင်ခံစားချက်တွေကိုပိုင်ယုံကြည်ချက်တွေရှိပေမဲ့အဖွဲ့အစည်းတစ်ခုပါတီတစ်ခုမူဝါဒတစ်ခုရဲ့အောက်ကိုရောက်သွားရင်ဒီမူဝါဒကိုသူတို့လေးစားလိုက်နာရတာဖြစ်တဲ့အတွက်ဒီပါတီတို့မဟုတ်ဒီအစိုးရရဲ့မူဝါဒအောက်မှာပဲလှုပ်ရှားယုံကန်တဲ့အခါမှာသူတို့ကိုယ်တိုင်ရဲ့ခါကန်ရှင်တွေမှလည်းအဆင်မပြေမှုတွေရှိကောင်းရှိမယ်ဆန္ဒရတော့လှုပ်ချင်တယ်တုံ့ပြန်ဖြင့်စီကံစီငင်းစင်ကန်ရမလုံနိုင်တာတွေလည်းရှိကောင်းရှိမယ်ဒါပေမဲ့ဒီမှာတို့တူးချင်းအနေနဲ့ဆက်ဆံကြတဲ့အခါမှာတော့ဘာမှပြက်ကနာမရှိနေဘူးနောက်တစ်ခုရှိနေတယ်ကျမတို့အခက်အခဲကိုပွင့်ပြင်းပြောရမယ်ဆိုရင်ခုနကျမပြောတဲ့ trust ပေါ့ယုံကြည်မှုကိစ္စအပိုင်းတန်ရောက်တယ်ဒီအရက်ဖွဲ့ဖွဲ့စည်းဟာအရင်တုန်းကဘလို့နောက်ကျောင်းရခြင်းရှိခဲ့လဲဒီအရက်ဖွဲ့ဖွဲ့စည်းမှာပါဝင်တဲ့လူတွေကသူတို့နဲ့ဘလောက်ရင်းနှီးကြောင်းဝင်ပြီးတော့ဒီလူတွေကောင်းအောင်တည်တယ်အဲ့လိုမျိုးသူတို့စိတ်ချရမယ်လို့ယုံကြည်မျိုးတဲ့လူမျိုးဆိုရင်တော့သူတို့စိတ်ချလက်ချနဲ့ဆက်ဆံပြီးတော့ဆောင်ရွက်တာတွေရှိတယ်တိုးပြီးမဲ့ဒီအင်တာမအရင်တုန်းကမော်နီတာအလုပ်ကိုလုပ်တယ်ကျမတို့စောင့်ကြည့်တဲ့အလုပ်ကိုလုပ်ခဲ့တယ်တိုးမဟုတ်ရင်သူတို့ရဲ့ဟိုအတန်တွေကအရန်ကိုပဲအဲကြဲကြဲငောင်းနဲ့မြေပြင်ကအချိန်တွေကိုပြောလို့ရှိရဆိုတော့ဒီမျိုးတွေကတော့တော်တော်လေးသူတို့စိုးရင်ကျိနေတတိထားတဲ့အဲပုံစံမျိုးတွေလည်းတွေ့ရတော့သူတို့ရဲ့စိုးရင်ချက်ကကျမတော့တေချာမသိဘူးဒါမှမဟုတ်ဒါပေမဲ့ခုနကကျမပြောသလိုပဲစိုးရင်မှုတွေအရန်လွန်ခဲ့တဲ့ခါကျတော့တကယ်တော့အလုံးမချစ်ဘဲနဲ့ပို့ပြီးတော့တစ်ခါတည်းတစ်ခါချမ်းမှာမိကျက်တဲ့သဘောပဲအဖြစ်တာကိုတွေ့ရတယ်ဒါကကျမ energy ဆိုတာတက်လာတဲ့နောက်ပိုင်းအခုနောက်ပိုင်းမှာတော့ကျမလေ့လာကြည့်လို့ဆိုရင်လွတ်တော်မှာပေါ့အစိုးရတွေမှာပေါ့ဒီရက်ဖက်ဖွဲ့စည်းတွေနဲ့အရင်ကားတဲ့ဆိုင်ပို့ပြီးတော့ချွတ်ချွတ်မှုတွေဆက်ဆံနိုင်အောင်သူတို့ပို့ပြီးတော့တတိထားပြီးတော့လှုပ်ဆောင်လာတဲ့ပြုပြင်ကြောင်းလဲတိုးတက်မှုအနည်းငယ်ကိုလည်းကျမတော့တွေ့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော် match ရှူရှူစိတ်လက်ကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်ခုနကမတ်ခင်လေးဆွေးနွေးသွားတာနဲ့ပတ်သက်လို့တိကတော့ NLD မှာဒီ CSO နဲ့ CSO နဲ့ပတ်သက်ပြီးတော့စိုးရင်စရာများရှိနေလား NLD ရဲ့ဒီ CSO နဲ့ပတ်သက်လို့မူဝါဒကဘယ်လိုများရှိပါလဲခင်ဗျာ
ဟုတ်ကဲ့တော့လေကျမအမြင်ပေါ့နော်ဟိုတိုက်ပြီးတော့ဆိုရင်ဆိုတော့မဟုတ်ဘူးတို့တော့ပါတီနေကလေတခြားအာကိစ္စတွေလောက်ရတယ်။နောက်ကျမတို့ပါတီစီမီစီကန်လည်းရှိတော့ဥပမာကျမတို့ကိုယ်စားလှယ်တွေပေါ့ကိုယ်စားလှယ်ကြတော့အရင်လိုမျိုးမဟုတ်တော့ဘူးလေကိုယ်စားလှယ်ကြတော့သူ့မယ်ကလိုက်နာမယ်စီမီစီကန်တွေရှိရပေါ့နော်။အဲကျမတို့က CSO ဒီ CSO ရဲ့အကြောင်းကိုကျမတို့ကောင်းကောင်းသိတယ်။သူကဘာတူလဲသူရဲ့နောက်ကြောင်းသူရဲ့လောက်ဟာသိရဆိုတော့နောက်မှခင်လေးပြောရဆိုကျမတို့ကဒါပုံမှန်နေနေဆက်ဆက်လုပ်ရတယ်ပေါ့နော်။နောက်ပါတီနဲ့လည်းရှိတ်ဆက်ပြီးတော့လည်းဒါတချို့ဆိုဆောင်ရွက်နေရပဲလေအဲ့တော့ကျမတို့ရှင်က CSO ကလူပေးရပေါ့နော်ကျမမြင်တာပေါ့လေကျမတို့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေရ CSO ရေကျမတို့ဒီမိုကရေစီတွားနေရကျမတို့အလုံးရဲ့အတွေ့အကြုံကနည်းနည်းလူပေးအခါ CSO ဆိုတာကိုဟိုသိသိချင်းချင်း definition ပေါ့နော်အဲ့လိုဖွင့်ဖို့ရေနောက် CSO ရဲ့အခန်းကဏ္ဍဘာလဲပေါ့ဒါကိုတက်တက်မတ်မတ်ပေါ့နော်သတ်မှတ်ထားတာကျမတို့မရှိဘူးလို့ထင်တယ်ဟိုအရင်တော့ကျမတို့လုပ်တယ်ဆိုတာဒီတိုင်းပဲလေမတက်မတ်လည်းကိုယ့်ဘာကိုယ်ပဲလုပ်ခဲ့ကြပေါ့ဒါနိုင်ငံတကာရဲ့ trend ပေါ့နောက်ကြည့်ကြတော့အခုနိုင်ငံတကာမှာလည်း trend ကဒီနိုင်ငံ democratic movement ကိုတွားမယ် democratic nation တွားမယ် CSO ရဲ့အခန်းကဏ္ဍပေါ့နော်ကျမတို့ကဘယ်နေရမယ်တော့ CSO ကဘလို့ပေါ့နော်စသဖြင့်ပေါ့အခုနိုင်ငံတချို့ဆိုလို့ရှိရင်နိုင်ငံတော်ကတော့မှဘတ်ဂျက်ချပြီးတော့နိုင်ငံတော်ကမလုပ်ဘူးရှုံးကမလုပ်ဘူး CSO လုပ်ခိုင်းတာတွေရှိရလေ
ဟုတ်ကဲ့
ကျမတို့ကအဲ့လောက်ထိမရောက်သေးဘူးဟုတ်ကဲ့
ဟုတ်ကဲ့
အဲ့တော့ကျမတို့ကျွန်တော်ခုနကယုံကြည်မှုဆိုတယ်တရားနဲ့တရားကြားမယ်ဟိုဘုကောမယ်ပေါင်းဆက်လုပ်ကြိုင်နေတာလေအသိပြောအလေးချင်းမရှိသေးဘူးပေါ့နော်ဟိုကျမတို့အရင်တုန်းကတော့အစိုးရအနေနဲ့လုပ်တာမဟုတ်ဘူးလေအဲအဲ့ခါကျတော့ကျမတို့ကပုံစံတစ်မျိုးနဲ့လုပ်ရှာတာပေါ့ဒါပေမဲ့အခုကိုကအစိုးရဖြစ်သွားပြီဆိုတဲ့ခါကျတော့အဲ့ဒီအချိန်မှာ CSO နဲ့ဘယ်လိုမျိုးပေါ့နော်ဟိုပူးပေါင်းလုပ်အောင်လဲဆိုရက်CSO ရလည်းအဲကိုတင်တဲ့အစိုးရနဲ့ဘယ်လိုပူးပေါင်းလုပ်အောင်လဲဆိုတဲ့ခါကျကျမတို့မှဟိုအလေးချင်းမရှိခဲ့ဘူးလေအဲ့ခါကျတော့တရားနဲ့တရားနဲ့ပေါ့နော်ဟိုကျမတင်တယ်စစ်စစ်မှုလေအာနဲ့
မရှိရှင်စိန်လဲရဲ့မရှိစိန်လဲရဲ့တူးချင်းအမြင်ပေါ့ဒီ
ဘလို့ပေါ့ဟောင်းတူတူဆိုတာသူကလည်းအပြန်လာအကဲခတ်နေတဲ့အနေအထားမျိုးပေါ့နော်ဟိုနောက်ပြီးတော့ဒီဆိုရမယ်လားလျှောက်လုံးလာရဲ့အများကြီးပေါ့ငင်းချမ်းကြီးအတွက်လို့ကဒါလေးအများကြီးပေါ့နော်အဲ့မှာကျမတို့ကဦးစားပေးရမယ့်ဟာလေးရှိနေတယ်ပေါ့နော်အဲ့တော့ဟိုကျမအမြင်ကတော့ပေါ့နော်ဟိုအခက်နဲ့တစ်ဖက်ပေါ့ပို့ပြီးတော့မှပုံမှန်လင်းလင်းနဲ့တွေးဆောင်ဆွေးနွေးလို့ရမယ်
အဲ့တော့ဘောနော်ပလက်ဖောင်းလေးတစ်ခုတော့လိုမယ်လို့တော့ကျွန်မမြင်တယ်ပေါ့မရှိစင်လဲတူတူလေးတစ်ခုဖြစ်ပြီးပါဟိုဟာလေးအဓိကမရှိစင်လဲတူချင်းအမြင်ကောဆီယက်ဆူတွေအားကောင်းလာဖို့ဆိုရင်မြန်မာနိုင်ငံမှာအခုလက်ရှိအချိန်တွေကဘာတွေလိုအပ်နေရလို့မြင်လဲ
မဆိုတာပြောလို့ပေါ့ CSO ရဲ့ခန်းကဏ္ဍကပေးနေရမယ် CSO ကနော်ပေးနေရတယ်ပေါ့နိုင်ငံရဲ့ဦးစားပေးလုပ်ငန်းတွေရှိပေးနေရတယ်တော့ CSO ကဘာလုပ်လို့ရတယ်ဆိုရဲပေါ့နော်ဟိုဖြူဟာပေါ့အဲ့လိုမျိုးတွေလည်းရှိဖို့လိုတယ်ဒါဆိုရမယ်လည်းရှိဖို့လိုတယ်ပေါ့နော်ပေးနေရမှာပူရမှာဘယ်လိုပူပေါင်းလဲဒီအစနောက်စားဟိုနောက်ဆုံးဘတ်ချက်ခအစပေါ့နော်ကျမတို့ဘယ်လိုခွဲဝေမလဲအဲ့အမျိုးကြီးအစဟိုရှိဖို့လိုမယ်လို့ကျွန်မလည်း
ဟုတ်ကဲ့ကျွန်တော်မကင်လေးကိုမေးချင်ပါတယ်နောက်ဆုံးခုနကမက်ရှူစင်ကပြောသွားတဲ့အချိန်မှာ CS တွေရဲ့ပတ်သက်လို့တတ်တမ်းမှတ်ရှိဖို့ပေါ့အဲ့တော့ကျွန်တော်ကမေးချင်တာကအစိုးရဘက်ကရောသူတို့ရဲ့နိုင်ငံတော်မူဝါဒဆိုင်ရာကိစ္စတွေမှာ CS ကိုဘယ်လောက်ထိတင်ရပေးပါလဲအထူးဖြစ်ဆိုညီငယ်ရေးလုပ်ငန်းစဉ်လိုဟာမျိုးမှာပေါ့နော
်ဟုတ်ကဲ့ဟိုပထမပိုင်းမှာတော့ဒီကျွန်တော်တို့ကဦးသိန်းစင်ကထက်တဲ့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရဲ့အခမ်းအနားညီငယ်ရေးမှာပါဝင်ဖို့ဒီပါဝင်မှုအတွက်ကိုကျွန်တော်တို့အစင်တစိုက်တောင်းဆိုခဲ့ကြတယ်။အခု27ရာစုပင်လုံးမှာတော့ဟိုရက်ဖက်ဖွဲ့စည်းအချို့ကိုပေါ့နော်ဒါအဲဖိတ်ခေါ်တာတွေတက်ရောက်ခိုင်းတာတွေရှိရဲဒါပေမဲ့အခုချိန်ကြီးရက်ဖက်ဖွဲ့စည်းရဲ့ကဏ္ဍတီးခြားကဏ္ဍအနေနဲ့အဲဆွေးနွေးတဲ့ကိစ္စမျိုးပဲဖြစ်ပြီးတော့ parallel ပဲသွားနေပြီးတော့ကျွန်တော်တို့ဒီအထက်မှာဝင်ပြီးတော့ဆွေးနွေးနိုင်ပွားတော့အားနည်းတယ်ပေါ့အခြားနေရာတွေမှာလည်းကျွန်မထင်ပါတယ်ဟိုအဲ့လိုပဲပေါ့နော်နည်းနည်းလေးတော့ကျမတို့ပူပေါင်းဆောင်ရွက်ပြီးတော့လှုပ်ဖို့ဟာတွေမှာအားနည်းနေတယ်လို့ကျမအပန်တိုင်းပြောချင်ပါတယ်။ဒါဘာပြောချင်တာလဲဆိုကျမအပြစ်ပြောတာမဟုတ်ပါဘူး။ဒီထက်ပိုဆောင်ရွက်စီချင်တာပါ။အထူးသဖြင့်ဆိုရင်ကျမတို့အခု budget ဖွင့်လဲနေတာမှုအာဂရီလိုက်စားမှုတိုက်ချက်ရေးဒီလိုကိစ္စတွေအစိုးရရဲ့စီမံကိန်းကိစ္စတွေပါဆိုလို့ရှိရင်အစိုးရကနေရာတကာလိုက်မကြည့်နိုင်ပါဘူး။ကျမတို့အရက်ဖက်ဖွဲ့စည်းတွေကနေချင်းမှာလုပ်နေတဲ့အခါကျတော့ဒီနေချင်းမှာဖြစ်နေတဲ့အခြေအနေဒေတာကန်ရဲ့အခြေအနေအချင်းပြတ်ချစားမှုတိုက်ချက်ရေးအတွက်ကိုကျမတို့ဘလို့လုပ်နိုင်လဲဆိုတဲ့ဟာကိုအစိုးရတုံ့ပြန်ရင်ဒီလွှတ်တော်ကိုယ်စားလှယ်လွှတ်တော်ရင်းနဲ့ကျမတို့ကပူးပေါင်းပြီးတော့အောက်ကအောက်ခြေကအတန်ကိုကျမတို့ကပြန်ပြီးတော့ဟိုပြန်ပြီးတော့ပို့ပေးနိုင်တယ်အစိုးရအနေနဲ့သူကိုယ်တိုင်လက်လုပ်ချင်တယ်လို့ပဲနဲ့ဒီရက်သက်ဖွဲ့စည်းရဲ့အတန်ကိုနားထောင်လိုက်တာသူတို့ရဲ့ research တွေသူရဲ့သူတည်တာစာတမ်းတွေအကြံပြုချက်တွေဟိုဝါရကိုကြည့်လိုက်ရင်နဲ့သူတို့အလွယ်တကူပဲသူတို့ခက်ခက်ကြက်လုပ်ချင်မလို့ပဲသူတို့အကြံဉာဏ်တွေရနိုင်ပြီကျွန်တော်ပြောချင်တာပေးတဲ့အကြံတိုင်းကျွန်တော်တို့ယူစရာမလိုပါဘူးဒါကကိုယ့်ရဲ့ဟိုဝါရစိတ်ရဲ့ policy နဲ့ကိုက်ညီမှာယူသို့ပေမဲ့ကျွန်တော်တို့ထိုင်နားထောင်ပြီးမယ်သူတို့ရဲ့အကြံပြုချက်တွေကနေမှကျွန်တော်တို့ထင်ရင်စဉ်းစားတဲ့အချက်တွေစဉ်းစားမယ်ဆိုရင်အစိုးရထမ်းနေရတဲ့ဝန်ထမ်းမကူကြီးရတယ်အနည်းငယ်လျော့သွားတယ်လို့ကျွန်မယုံကြည်အဲ့တော့ပို့ပြီးတော့အားကောင်းတဲ့ဆောင်ရွက်မှုမျိုးဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေရက်ဖက်ဖွဲ့စည်းမှာ
ဟုတ်ကဲ့မက်ကင်လီချုပ်ပြီးပါဦ
းရက်ဖက်ဖွဲ့စည်းလို့ပြောလိုက်ရင်စန္ဒပြတဲ့သူတွေကိုပဲငင်းနေပြီးတော့တကယ်မူဝါဒပိုင်းဆိုင်ရာမှာ policy ပိုင်းဆိုင်ရာမှာအကြံပြုနိုင်တဲ့အဖွဲ့အစည်းမျိုးတွေလို့ data ဖွံ့ဖြိုးရေးအတွက်တိတိယောက်လုပ်ပေးနိုင်တဲ့အဖွဲ့အစည်းတွေကိုတိတ်ပြေးမမြင်တာမျိုးတွေဖြစ်နေတတ်တယ်အဲ့တော့အဲ့လိုအဖွဲ့အစည်းတွေအများကြီးရှိတဲ့အတွက်သူတို့နဲ့ပို့ပြီးပူးပေါင်းဆောင်ရွက်ခြင်းအပြင်အစိုးရတွားနေတဲ့လမ်းကြောင်းမှာပို့ပြီးတော့ democracy လမ်းကြောင်းပေါ်မှာပို့ပြီးခိုင်ခိုင်မာဖြစ်အောင်အားပေးနိုင်တယ်လုပ်နိုင်တယ်လို့ကျွန်တော်ပြောချင်တ
ာမက်ကင်လီကျေးဇူးပါခင်ဗျာကျွန်တော်တို့ diet daily life season အချိန်လေးဆီသွားလို့ပါပေါဝင်ဆွေးနွေးပေးတဲ့မက်ရှိရှိစိတ်လက်ကောင်မက်ကင်လီကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အင်္ဂါည VOA diet daily life အစီအစဉ်ကိုကုသညွန်ကဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးပါအောင်ဗျာ
စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အကြီးကတပုံတို့ထင်းချုပ်ရရှေ့ပိုင်းဂူတာမှာဒီကနေ့အင်္ဂါနေ့အစိုးရလိုလားတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူပေါင်း45ဦးသေဆုံးရတယ်လို့စီးရီးယားစီရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။မနေ့တနင်္လာနေ့ကလေးဆောင်ကနေတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အဲ့ဒီဒေသမှာပဲလူပေါင်း100နီးပါးသေဆုံးခဲ့ရတယ်လို့ဗီတင်အခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကလည်းပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်က2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်ဆက်ဖက်မှုအပေါ်သမ္မတဟောင်းဘရက်အိုဘားမာအနေနဲ့လက်လွတ်စပွဲကင်တွယ်ခဲ့တယ်လို့ထပ်မံစွပ်စွဲလိုက်ပါတယ်။သမ္မတထရန့်ကသမ္မတအိုဘားမာအနေနဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲအပြီးကာလအထိသမ္မတတာဝန်ယူခဲ့တာဖြစ်လို့ဒီရုရှားဘက်ကဝင်ရောက်ဆက်ဖက်ခဲ့မှုအပေါ်ဘာကြောင့်တစုံတရာအရေးမယူခဲ့ရတယ်လို့ Twitter လူမှုကွန်ရက်မှာမနေ့ကရေးသားလိုက်တာဖြစ်ပါလိမ့်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီလိုင်းနူမီတာ1925 32နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တော်ရရှင်နေအားလုံး BND ရဲ့ကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.